Welcome to the Voice of America in Burmese.
မင်္ဂလာနေ့စပါတော်တော်ရှင်များရှင် View American တက်ကနေ2024ခုနှစ်ဇူလိုင်လ2ရက်အင်္ဂါညပိုင်း View မြန်မာပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေထိုင်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်View Radio Season ကို Live to Meter 3252တို့ပြင် Live Lab Meter 190တို့ကနေတိုင်ရိုက်နားဆင်နိုင်ပါတယ်။ဒီကနေ့ကြောက်တဲ့အစီအစဉ်တွေကိုတော့ကျွန်မအလီမာကအစီအစဉ်မှုဖြစ်တောင်းယူတင်ဆက်ပေးသွားမှာပါရှင်
။မင်္ဂလာညချမ်းမာတော်တာရှင်များရှင်ကျွန်မခင်လေးပါဒီညတဲ့ထိတ်တန့်ရောက်သတင်းတွေကိုအလီမာနဲ့တူပြပြပေးသွားဖို့ရှိပါတယ်။ဒီညမှာထူးခြားတဲ့သတင်းတွေကတော့ Trump ပေါ်တရားစွဲဆိုထားတာတွေကင်းလွတ်ခွင့်ရှိတယ်လို့ American တရားရုံးချုပ်ကအမိန့်ချမှတ်လိုက်ပါတယ်။မြန်မာစစ်ကောင်စီရဲ့အရေးယူမှုကြောင့်ထိုင်းကွန်ဒိုဈေးကွက်ထိခိုက်ခဲ့ရပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ခုလိုနောက်ဆုံးရသတင်းတွေနဲ့အတူသတင်းပိပုချက်တွေကိုတင်ဆက်ပေးသွားပါမယ်အခုညပိုင်းနားဆင်ရမယ့်အထဲမှာတော့ရှမ်းပြည်မြောက်ပိုင်းတိုက်ပွဲတွေကြောင့်အရသာသေဆုံးမှုတွေတွေ့လာနေပါတယ
်ဆင်းရဲရဆိုရင်တော့ဒီတပတ်တာအတွင်းမှာဒီအရသာက25ကျော်ကျော်သေဆုံးပြီးတော့မှ30ကျော်ကထိခိုက်ဒဏ်ရာရတယ်အန်တုခတဲ့တောင်းကျော်ကျော်တော့ဒဏ်ရာရစုခါပြီး
တမ်းမျိုးသားလွမြောက်ရေးတမတော် DNLA ရဲ့ပြန်ကြားရေးတာဝန်ခံလွေးရည်ဦးပြောပြသွားတာပါဒီကြောင့်တရင်ပြည်စုံကိုတော့နောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူပြပရောက်မီဒီယာတွေနှိမ်နှင်းမဲ့စစ်ကောင်စီဘော်သုံးသက်သူအမြင်တချို့အပါအဝင်ပုဂ္ဂလိကဗန်တွေကိုအရေးယူမဲ့စစ်ကောင်စီအစီအစဉ်ဘော်သုံးသက်ချက်နဲ့ကစင်မီနယ်ဘက်ကရေးပေးဒုက္ခသည်တွေအရေးပေါ်အကူအညီလိုအပ်နေတာဒီလိုနောက်ဆုံးရသတင်းပြပချက်တွေကိုတင်ဆက်ပေးပါပါဒါရီနဲ့အတူအင်္ဂါညတိုင်းတင်ဆက်ပေးနေကြအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်ဒါရီကိုမတင်ဆက်ပေးခင်မှာအခုအရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုတော့မက်ခလင်းနဲ့တူပြောပြပေးသွားမှာပါရှင
်။ဂါဇာကမ်းမြောင်တောင်ပိုင်းမှာအစ္စရေးတပ်ဖွဲ့တွေကဒီကနေ့တိုက်ခိုက်မှုတွေလုပ်ခဲ့ပြီးတော့ပါလက်စတိုင်းကျမ်းမာအရာရှိတွေကတော့လူ၈ဦးသေဆုံးခဲ့တယ်လို့ပြောပါရယ်။အစ္စရေးကတိုက်ခိုက်ခဲ့တဲ့အထိမှာမနေ့တုန်းကအရက်သားတွေဘေးလွတ်ရာပြောင်းရွှေ့ဖို့ပြောခဲ့တဲ့ခန်ယူနစ်စ်ဒေသလည်းပါဝင်ပါရယ်။အစ္စရေးကိုစစ်သွေးကြွတွေက Rocket အစင်း20နဲ့ပြစ်ခတ်ခဲ့တဲ့ခန်ယူနစ်ကိုညဘက်၄ချောင်းတိုက်ခိုက်မှုတွေလုပ်ခဲ့တယ်လို့အစ္စရေးစစ်တပ်ကဒီကနေ့ပဲပြောပါရယ်။အစ္စရေးလီတက်ရာဖာမြို့တောင်ဘက်ပိုင်းကိုပိတ်မထားတိုက်ခိုက်နေစဉ်မှာပဲမြေပြင်တပ်ဖွဲ့တွေကတော့ဂါဇာအလယ်ပိုင်းကိုပိတ်မထားတိုက်ခိုက်နေတာပါ။ကုလသမဂ္ဂအတွေးမှုချုပ်အန်တိုနီယိုဂူတာရက်စ်ရဲ့ပြောရေးဆိုခွင့်ရှိသူကတော့အစ္စရေးအနေနဲ့ခန်ယူနစ်မှာအရက်သားတွေဘေးကင်းရေးကိုပို့ပြီးတော့အလေးထားလှုပ်ဆောင်တင်တယ်လို့တနင်္လာနေ့ကပြောထားပါတယ်ရှင်။
ယူကရိန်းရဲ့လုံခြုံရေးအတွက်အမေရိကန်ကထောက်ခံကြောင်းပြသတဲ့အနေနဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin ဟာဒီကနေ့ဇူလိုင်လ2ရက်နေ့မှာယူကရိန်းကာကွယ်ရေးဝန်ကြီး Rustam Umerov နဲ့တွေ့ဆုံဖို့ရှိကြောင်း Pentagon အမေရိကန်စစ်ထဏာချုပ်ကပြောပါရယ်ရုရှားကယူကရိန်းကိုကျူးကျော်တိုက်ခတ်တဲ့စစ်ပွဲအရေးကိစ္စကိုထိတ်တန့်ဦးစားပေးဆွေးနွေးကြဖို့ရှိတဲ့နေတိုးမဟာမိတ်အဖွဲ့ထိပ်သီးစည်းဝေးပွဲကိုအမေရိကန်ကအရှင်အဖြစ်လက်ခံမကျင်းပခင်မှာတပတ်အလိုမှာဝင်းဂျီအော့စတန်ကယူကရိန်းကာကွယ်ရေးဝန်ကြီးနဲ့တွေ့ဆုံတာဖြစ်ပါတယ်ဝင်းဂျီအော့စတန်နဲ့ယူကရိန်းကာကွယ်ရေးဝန်ကြီးတို့နှစ်ဦးဟာဒေတာတွင်လုံခြုံရေးကိစ္စရပ်တွေနဲ့အမေရိကန်နဲ့ယူကရိန်းအကြားကာကွယ်ရေးဆိုင်ရာကိစ္စတွေမှာပိုအားကောင်းတဲ့ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ရေးတို့အပါအဝင်နှစ်နိုင်ငံအကျိုးကာကွယ်ရေးဆိုင်ရာကိစ္စရပ်တွေပူးပေါင်းဆောင်ရွက်ရေးတို့ကိုဆွေးနွေးကြမှာဖြစ်ကြောင်းပင်တဂွန်လက်ထောက်ပြောခွင့်ရကသတင်းတောက်တွေကိုမနေ့တနင်္လာနေ့မှာပြောကြားခဲ့ပါတယ်ရှင်
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်သမ္မတတာဝန်ယူခဲ့တဲ့အချိန်2020သမ္မတရွေးကောက်ပွဲရှုံးနိမ့်တာကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့လုပ်ရည်တွေဟာတရားဝင်လုပ်ရည်တွေသာဖြစ်ခဲ့မယ်ဆိုရင်တရားစွဲဆိုတာကနေကင်းလွတ်ခွင့်ရှိတယ်လို့အမေရိကန်တရားရုံးချုပ်ကမနေ့ကပဲဆုံးဖြတ်လိုက်ပါတယ်။တကယ်လို့တရားဝင်မဟုတ်တဲ့လုပ်ရည်တွေဆိုရင်တော့တရားစွဲဆိုတာကိုကင်းလွတ်ခွင့်ပေးမှာမဟုတ်ဘူးလို့လည်းတရားရုံးကဆိုထားပါတယ်။ထရမ့်ရဲ့လုပ်ရည်တွေဟာတရားဝင်နဲ့တရားမဝင်ဘူးဆိုတာကိုတော့အောက်တရားရုံးတွေကဆုံးဖြတ်ရမှာဖြစ်တယ်လို့တရားရုံးချုပ်ကဆုံးဖြတ်လိုက်တာပါ။သမ္မတဂျိုးဘိုင်ဒန်ကတော့တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်ဟာသမ္မတတယောက်ကိုဥပဒေချိုးဖောက်ခွင့်ရှိတဲ့သဘောမျိုးခွင့်ပြုလိုက်တာဖြစ်နေတဲ့အတွက်နောက်မှာအန္တရာယ်ကြီးတဲ့အစဉ်လာတစ်ခုလို့ဖြစ်သွားနိုင်တယ်ဆိုပြီးတော့ဝေဖန်ပြောဆိုထားပါတယ်
။ This nation was founded on the principle that there are no kings in America. Each of us is equal before the law. No one.
ဘရင်ဆိုတာအမေရိကမှာမရှိဘူးဆိုတဲ့အခြေခံမူနဲ့ဒီတိုင်းပြည်ကိုတည်ထောင်ထားတာပါလူတိုင်းဟာဥပဒေရှိမှမှအားလုံးတန်းတူပါပဲဥပဒေထက်မှဘယ်သူမှမရှိပါဘူးအမေရိကန်သမ္မတလည်းအတူတူပါပဲလို့သမ္မတဂျိုးဘိုင်ဒန်ကပြောသွားတာပါဒီလိုတရားရုံးချုပ်ကဆုံးဖြတ်လိုက်တဲ့အတွက် Republican Party ရဲ့သမ္မတလောင်းဖြစ်လာနိုင်ခြေရှိတဲ့ Trump ရဲ့အမှုတွေကိုလာမယ့်နိုဝင်ဘာ5ရက်သမ္မတရွေးကောက်ပွဲမတိုင်ခင်ကြားနာစစ်ဆေးနိုင်မှာမဟုတ်တော့ပါဘူး
ပြည်သူနိုင်ငံမှာလက်ရှိကျင်းပနေတဲ့ရွေးကောက်ပွဲတွေမှာလက်ရဆုံးပါတီအနိုင်ရသွားတဲ့အခြေမဆိုင်အောင်အာနာယသမရာအမနူရမက်ခရွန်ရဲ့အလဲအလက်ဝါဒီနဲ့လက်ဝဲရိတ်ပါတီတို့ပူးပေါင်းကြိုးပမ်းနေကြချိန်မှာပဲဒီကနေ့ဟာလွှတ်တော်ဒုတိယအဆင့်ရွေးကောက်ပွဲတွေအတွက်ကိုယ်စားလှယ်လောင်းတွေနောက်ဆုံးအမည်စရင်တင်သွင်းရမယ်နေ့ဖြစ်ပါတယ်ပြီးခဲ့တဲ့လအတွင်းကျင်းပခဲ့တဲ့ဥရောပပါလီမန်ရွေးကောက်ပွဲတွေမှာသူ့ပါတီခွက်ခွက်လန်းရှုံးနိမ့်ခဲ့ပြီးတဲ့နောက်သမ္မတမက်ခရွန်ကရွေးကောက်ပွဲဆော့ကျင်းပဖို့ဆုံးဖြတ်ခဲ့တာကြောင့်ဂျွန်လ30ရက်တနင်္ဂနွေနေ့ကပြင်သစ်မှာပထမအကြော့လွတ်တော်ရွေးကောက်ပွဲတွေကျင်းပခဲ့တာပါဒါပေမဲ့သူမျှော်လင့်ထားသလိုဖြစ်မလာပဲအတိုက်အခံလက်ရဆွံ့ရောက် National Rally Party ကတနင်္ဂနွေနေ့ကကျင်းပတဲ့ပထမအကြော့ရွေးကောက်ပွဲမှာအသာစီးရနေပါတယ်ရှင်
VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
VOA ရဲ့အင်္ဂါညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်73နှစ်အရွယ်ကရင်လူငယ်တဦးသေဆုံးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ရဲတပ်ဖွဲ့ဝင်တွေကိုယ်ပေါ်မှာတက်ဆင်ထားတဲ့မှတ်တမ်းတင်ဗီဒီယိုကိုထုတ်ပြန်ခဲ့တာဟာပွင့်လင်းမြင်သာမှုရှိစေအတွက်ဖြစ်တယ်လို့ယူတီကာမြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲမက်ဝီလျံစ်ကပြောပါတယ
် First video you know we put out just to be transparent that what people take from it is going to be up to them
ပွင့်လင်းမြင်သာမှုရှိဖို့အတွက်ရည်ရွယ်ပြီးကျွန်တော်တို့ဗီဒီယိုကိုထုတ်ပြန်ခဲ့တာဖြစ်ပါတယ်။ဒါကိုလူတွေကဘယ်လိုထင်မြင်ယူဆတယ်ဆိုတာကတော့သူတို့နဲ့ပဲဆိုင်ပါတယ်။ကျွန်တော်အမြင်အရကတော့ရဲဘက်ကထုတ်ပြန်တဲ့ဗီဒီယိုမှတ်တမ်းတစ်ခုထပ်ပို့တဲ့အချက်လက်တွေရှိတင်ပါတယ်။ဒါပေမဲ့ရဲတပ်ဖွဲ့အပေါ်မှာငိုကလေးကမကောင်းမြင်တဲ့အမြင်ရှိနေပြီသားဆိုတော့ဗီဒီယိုတွေတွေ့ရလဲလူတွေရဲ့ထင်မြင်ချက်ကိုပြောင်းလဲသွားစေမှာမဟုတ်ပါဘူးလို့ UTK မြို့ရဲ့ရဲတပ်ဖွဲ့အကြီးအကဲကပြောသွားတာပါပြီးခဲ့တဲ့ဇွန်လ28ရက်တောက်ကြနေ့ညကရဲတပ်ဖွဲ့ဝင်တွေစစ်ဆေးနေစဉ်ပြစ်ခတ်မှုဖြစ်ရာကနေအမေရိကန်ရောက်ကရင်ဒုက္ခသည်မိသားစုက၈တန်းကျောင်းသားလေးညမွေတိတ်ဆုံးခဲ့တဲ့ဖြစ်ရက်နဲ့ပတ်သက်ပြီးတော့နောက်တစ်နေ့မှာပဲရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲထုတ်ပြန်ခဲ့ပါတယ်ရှင်
ထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူသူမြန်မာနိုင်ငံသားတွေကိုစစ်ကောင်စီကအရေးယူနေတာကြောင့်ထိုင်းနိုင်ငံရဲ့ဒီနှစ်ဒုတိယဗန္ဒာရေး3လပတ်အတွင်းအယောင်ဈေးကွက်တိတိတားထိခိုက်သွားတဲ့အကြောင်းထိုင်းလုံခြုံရေးကပြောပါရယ်ပြီးခဲ့တဲ့ဧပြီလအတွင်းထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူသူတွေကိုမြန်မာစစ်ကောင်စီကစတင်အရေးယူခဲ့တဲ့အချိန်နောက်ပိုင်းဘီလီယံနဲ့ချီတန်မိုးရှိတဲ့ကွန်ဒိုတွေအယောင်ရပ်ဆိုင်းနေခဲ့တဲ့အကြောင်းထိုင်းအနန္ဒဒေဗလော့ပ်မန့်ကွန်ဒိုအယောင်ဌာနအုပ်ချုပ်ရေးမှုကိုကူကားပြီးတော့ Bangkok Post သတင်းစာကဖော်ပြခဲ့တာပါ။ထိုင်းနိုင်ငံကကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံသားတွေဒုတိယအများဆုံးနေရာမှာရှိခဲ့တဲ့အကြောင်းထိုင်း OHM ရဲ့အယောင်ဝယ်စစ်တမ်းကောက်ခံသူတွေပြီးခဲ့တဲ့လပိုင်းတွေကထုတ်ပြန်ခဲ့တာပါ။2024ခုနှစ်ပထမ3လအတွင်းမြန်မာနိုင်ငံသားတွေထိုင်းကနေပြီးတော့ကွန်ဒိုဝယ်ယူတဲ့ပမာဏဟာထိုင်းဘတ်ငွေ 2.1 ဘီလီယံပို့ရှိပြီးတော့333ရာခိုင်နှုန်းတိုးလာခဲ့ပါတယ်။တရုတ်နိုင်ငံသားတွေကတော့ထိုင်းဘတ်ငွေ 9.36 ဘီလီယံပို့ဝယ်ယူပြီးတော့အများဆုံးဖြစ်ပေမဲ့အရင်နဲ့ဆိုင်ရင်800ရာခိုင်နှုန်းကျဆင်းသွားခဲ့ပါတယ်ရှင်။
မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာရှိတဲ့မြစ်ကြီးနားနဲ့ဝိုင်းမော်ဖားကန်စတဲ့အနိုင်မိုင်းဒေသတွေမှာဒီရက်ပိုင်းရေလွှမ်းမှုရေကြီးတဲ့အတွက်ကြောင့်မို့လို့လူပေါင်းတောင်းတဲ့ချီဟာနေနေမှာပိတ်မိနေပြီးတော့လျှက်စင်တဲ့ဖုန်းလိုင်းတွေလည်းပြတ်တောက်သွားသလိုကယ်ဆယ်ရေးအတွက်လူဝင်ရမလုံလောက်မှုတွေလည်းဖြစ်နေပါဗျ။ဒီနေ့မနေ့အစောပိုင်းမှာတော့ရေပြန်ကျလာခဲ့ပေမဲ့လက်ရှိဘင်္ဂလားပင်လယ်အော်မှာတော့မုတ်တုံတွေကကောင်းနေတဲ့အတွက်နောက်ထပ်2ရက်အထိမိုးဆက်များနိုင်တာကြောင့်ကချင်နဲ့စကိုင်းတိုင်းအထက်ပိုင်းကပြည်သူတွေအနေနဲ့ဘေးကင်းတဲ့နေရာမှာနေထိုင်ကြဖို့မိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးချက်ထုတ်ပြန်ထားပါတယ်ရှင်။
အရာမကြီးမားတဲ့ထိပ်ဖူးတွေကိုတည်ဆောင်းနိုင်တဲ့တာတိုပစ်ပဲထိန်တုံးကြီးကိုစမ်းသပ်ပစ်လွတ်ခဲ့ကြောင်းမြောက်ကိုရီးယားကပြောပါရတယ်။တနင်္လာနေ့ကစမ်းသပ်ပစ်လွတ်ခဲ့တဲ့ဟွာဆွန်ဖို 11DA 4.5 အမျိုးအစားပဲထိန်တုံးကြီးဟာအလေးစိန်အများဆုံးတင်ဆောင်ပြီးတော့တည်ငြိမ်မှုနဲ့တိကျမှန်ကန်မှုရှိမရှိဆိုတာကိုသိနိုင်အောင်စမ်းသပ်ပစ်လွတ်ခဲ့ခြင်းဖြစ်တယ်လို့အစိုးရပိုင်း KCNA သတင်းမှဒီကနေ့ဖော်ပြပါရတယ်။ဒါပေမဲ့အဲ့ဒီစမ်းသပ်ပစ်လွတ်မှုကိုဘယ်နေ့မှပြုလုပ်ခဲ့တဲ့ဆိုတာနဲ့တုံးကြီးဟာဘယ်နေရာကိုကျခဲ့တယ်ဆိုရာကိုတော့တရေမှာဖော်ပြခဲ့ခြင်းမရှိပါဘူး။မြောက်ကိုရီးယားကပယ်ထိန်တက်ဒုံးကြီးနှစ်ခုစမ်းသပ်ပစ်လွတ်ခဲ့တာမှာတစ်ခုကပစ်လွတ်ပြီးတော့မကြခင်မှာပုံမှန်အတိုင်းပြန်တန်းသွားလာမှုမရှိဘဲမြို့တော်ပျုံရမ်းတဲ့မလန်းမကန်တနေရာကိုပြတ်ကျခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကပြောကြားအပြီးနောက်တနေ့မှာပဲမြောက်ကိုရီးယားကဒုံးကြီးစမ်းသပ်ပစ်လွတ်တဲ့တရင်ကိုဒီကနေ့ထုတ်ပြန်တာလည်းဖြစ်ပါရဲ့ရှင်။ နောက်ဆုံးရသတင်းတွေကိုမက်ခလင်းနဲ့အတူကျွန်မအလီမာတို့ကပြောပြပေးကြတာပါ။အခုဆက်ပြီးတော့ရန်ကုန်ကနောက်ဆုံးရသတင်းပြပိုချက်တွေကိုတင်ဆက်ပေးသွားပါမယ်။အရင်ဆုံးတော့ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့အခြေအနေကိုကြည့်ကြရအောင်ပါ။ရှမ်းပြည်မြောက်ပိုင်းမှာစစ်ကောင်စီနဲ့ TNL တပ်အန်းတပ်ဖွဲ့ကြားတကြောပြန်တိုက်ပွဲတွေကြောင်းအရသာထိခိုက်ဒေဆုံးမှုတွေတိုးလာနေတယ်လို့ဒေသခံအဖွဲ့အစည်းတွေကပြောပါရယ်။တေတုံညာနှစ်ခုစစ်စင်ရဒုတိယပိုင်းစတင်ပြီးတော့တပတ်တာကာလမှာအရသာဒေဆုံးသူအ ਨੇ ဆုံးတဒါဇင်ကျော်ကနေနှစ်ဒါဇင်ကျော်ရှိကြောင်းသတင်းထုတ်ပြန်ထားတာပါ။ရှမ်းပြည်မြောက်ပိုင်းကနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးကိုစန်းကျော်ကပြောပြပေးပါရှင့်။
စစ်ကောင်စီတပ်နဲ့ TNL တန်းအမျိုးသားလွတ်မြောက်ရေးတပ်ဦးဆောင်တဲ့ပူးပေါင်းတပ်တွေအကြားရှမ်းမြောင်းနဲ့မန္တလေးတိုင်းအတွင်မြို့နယ်၄ခုမှာဖြစ်ပွားတဲ့တိုက်ပွဲတွေဟာဒီကနေ့ဆိုရက်တစ်ပတ်ကျော်ကြာမြင့်လာပြီဖြစ်ပါတယ်။ဒီတိုက်ပွဲတွေအတွင်ဘုံနဲ့လက်နက်ကြီးလက်နက်ငယ်ထိမှန်တာကြောင့်အရက်သားတွေထိခိုက်ဒေဆုံးရတာတွေရှိနေတယ်လို့တနင်္လာနေ့ကဆိုရင်ကြောင်မဲမြို့မှာအရက်သား၃ဦးဒေဆုံးခဲ့တယ်လို့မြို့ကန်တွေကပြောပါတယ်
။ဒီကနေ့ပိုင်းကအော၃ယောက်ကြီးတယ်။မနေ့က၃ယောက်ကြီးတယ်။လက်ကလေးနဲ့မိန်းကလေးတွေအဲ့တချို့လည်းကြည်ကြည်ဆံကြည့်တာပါတချို့လည်းလက်လက်ကြည့်ပြောကြည့်တယ်လို့ပြောတာဒါနဲ့လက်လက်ကြည့်ရတော့မသိဘူ
းကြောင်မဲမျိုးကို TNL နဲ့ပူပေါင်းတပ်တွေကထိန်းချုပ်ထားပြီးစစ်ကောင်စီတပ်တွေနဲ့တိုက်ပွဲတွေဆက်ရှိနေရမှာမကြာခဏလက်လက်ကြည့်တန်တွေကြားနေရကြောင်းလည်းဒေသခံတွေကပြောပါတယ်မနေ့ညနေကတီဘောမျိုးစံဖိတ်ရက်ကွက်မှာလက်လက်ကြည့်ကြားရောက်ပောက်ကွဲခဲ့ပြီး9ယောက်ထိခိုက်ဒဏ်ရာရရမှာ2ယောက်ကဒဏ်ရာပြင်းထန်တာကြောင့်ဒီကနေ့မနေ့မှလာရှိုးစေးရင်ကိုပို့ဆောင်ထားတာကြောင့်လူမှုကူညီဆောင်နေသူတယောက်ကပြောပါတယ်ဒေတာတွင်လူခွင့်ရေးဆိုင်ရာတည်င်းအချက်လက်တွေကိုကောက်ယူစုဆောင်နေတဲ့တန်အန်းအမျိုးသမီး TWO ရဲ့ပြောရေးဆိုခွင့်ရှိသူကတော့လက်ရှိတိုက်ပွဲတပတ်တာကာလအတွင်းအ ਨੇ ဆုံးအရက်သား14ယောက်သေဆုံးခဲ့ကြောင်းခုလိုပြောပါတယ
်ကျမတို့သိရင်အရာပေါ့နော်မနေ့တနေ့အထိပေါ့ဒီမနေ့ရဒီနေ့တော့ပြန်ပြီးတော့update ထားတာတော့မရှိသေးဘူးပေါ့နော်ဆိုတော့ဒီနေ့တော့ရထားလို့ရှိရင်အရာဆိုရင်တော့ဒီရက်သားသေဆုံးတဲ့ဟာက64ဦးရှိတယ်အတင်ရန်ရတဲ့သူကတော့16ယောက်အထက်တော့ရှိရပေါ့နော်ဒီတေဆုံးနေစီရင်ရောတန်ရရတဲ့စီရင်ရောအဲ့ထက်တော့ပိုတယ်ဒါပေမဲ့တော့ဆယ်ကျမတို့ကဟိုစီရင်တိကျမရသေးတဲ့အပိုင်းတွေတော့ရှိနေပါဘော
ဒီစီရင်ထဲမှာတနင်္လာနေ့ကြောင်မဲမျိုးမှာတေဆုံးတဲ့3ယောက်မပါဝင်သေးပါဘူးတောက်ကြနေ့ကတေဆုံးသူ6ဦးနဲ့ဒဏ်ရာရသူ10ဦးကျော်စီရင်ရရှိထားကြောင်းနဲ့အခြားဒေသထက်ကြောင်မဲမျိုးမှာအထူးခိုက်အသေးဆုံးပိုများနေကြောင်း TWO ကပြောဆိုထားတာပါတန်အမျိုးသားလွတ်မြောက်ရေးတပ်မတော် TNL ရဲ့ပြန်ကြားရေးတာဝန်ခံလွေးရီဦးကတော့တပတ်တာတိုက်ပွဲကာလအတွင်းအရက်သားတေဆုံးသူ25ကျော်ဒဏ်ရာရသူ30ကျော်နဲ့စစ်ဆောင်ပြည်သူ1000ကျော်ရှိကြောင်းပြောပါတယ
်ကျမတို့မှတ်ထားတဲ့ဒီမစုဆောင်ထားတဲ့စီရင်အရာဆိုရင်တော့ဒီတပတ်တာအတွင်းမှာဒီအရက်သားက25ကျော်ကျော်တေဆုံးပြီးတော့မှ30ကျော်ကထိခိုက်ဒဏ်ရာရတယ်ပြီးရင်ဒုက္ခတဲ့1000ကျော်ကျော်တော့ဒဏ်ရာရသူခါပြီးတော့မှဒုက္ခတဲ့ဖြစ်အတိရှိနေတော့တွေ့ရတယ်
ဒီကနေ့မှလည်းရှမ်းမြောက်ဒေသကနောင်ချိုရှိအမှတ်66ဒုံတက်ရင်ကြောင်မဲကခမရ901 902နဲ့မိုးမိတ်ရဲစခန်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းနဲ့မိုးကုတ်ဘက်ကတော့တရင်မရသေးကြောင်း TNL ရဲ့ပြန်ကြားရေးတာဝန်ခံကပြောပါတယ်ရှမ်းပြည်မြောက်ပိုင်းမှာ9လကြာအပြည့်အခက်ရစဲပြက်ပြက်ပြီးတိုက်ပွဲတွေပြန်ဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကလက်တလောသတင်းထုတ်ပြန်တာတော့မတွေ့ရသေးပါဘူးရှမ်းပြည်မြောက်ပိုင်းမှာတကြောပြန်တိုက်ပွဲတွေအပါအဝင်နိုင်ငံအနှံ့လက်နက်ကန်ပဋိပက္ခတွေကြီးထွားလာနေတာကြောင့်အရက်သားတွေလုံခြုံရေးစိုးရိမ်ရာကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာယုံယွမ်းအိုချာကလည်းဒီသတင်းပတ်ထဲမှာပဲသတိပေးထားပါရခင်ဗျာ
ရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေကြောင့်အရသာသေဆုံးမှုတွေတိုးလာနေတဲ့သတင်းကိုစံကြောပြပြပေးခဲ့တာပါအခုဆက်ပြီးတော့ပြည်ပရောက်မီဒီယာတွေနေနေမဲ့စစ်ကောင်စီအပေါ်တုံ့သက်သူတွေရဲ့အမြင်တချို့ကိုဆက်ပြီးတော့ပြောပြပေးပါမယ်ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့စစ်ကောင်စီဟာသတင်းမီဒီယာတွေကိုဗတ်ပေါင်းစုံကဖိနှိပ်ဖို့ပြင်ဆင်နေကြောင်း IBC လွတ်လပ်သောသတင်းမီဒီယာကောင်စီမြန်မာရဲ့အတွင်းရေးမှူးဦးတိုးစောလက်က VOE ကိုပြောပါရယ်ပြည်ပအခြေစိုက်သတင်းမီဒီယာအဖွဲ့တွေကထိပ်ပိုင်းတာဝန်ရှိသူတွေကိုအရေးယူဖို့စစ်ကောင်စီပြန်ကြားရေးဌာနကပြင်ဆင်နေတဲ့အပေါ်ဦးတိုးစောလက်ကိုမရင်ချင်းနိုင်ကဇွန်ကနေပြီးတော့ဆက်သွယ်မေးမြန်းထားပါတယ
်ထုတ်ပြန်ကြတယ်မှာပြောလာတာတော့သူတို့ကအရင်တော့ဒီဆက်သွယ်ရေးနော်ကျွန်တော်တို့ဆက်သွယ်ရေးဟိုပို့ဆောင်ရေးနဲ့ဆက်သွယ်ရေးပုံမှန်ဒီမှာတွဲထားတာကိုဆက်သွယ်ရေးဥပဒေနဲ့သူတို့ကတရားစွဲထားတာကိုအဲ့ကောလူဝင်မှုကြီးကြပ်ရေးရောပြည်တယ်ရေးရောပေါ့နော်အဲ့တော့ဆိုလိုတာကသူတို့ကလူဝင်မှုကြီးကြပ်ရေးကနေတဆင့်သူတို့က blacklist ထုတ်မယ် blacklist ထုတ်ပြီးရင်ပြန်ဖြုတ်ဖို့ခတ်တယ်တိုက်မိပြောင်းသွားရင်တော့ပြောင်းဝင်ဖို့မလွယ်ဘူးပေါ့ဗျာအဲ့တော့အဲ့ဒါပြင်နောက်တစ်ခါနည်းမှာတော့အဓိကဒီကျွန်တော်တို့ပြည်တယ်အိမ်မှာကြတော့သူတို့တွေကတရားကိုဒီလူတွေကယာစွဲသားတွေပါသူတို့တွေကအပြစ်ရှိပါတယ်သူတို့တွေကိုအရေးယူပေးပါဆိုပြီးတော့သူတို့ကပြည်တွင်းရောပြည်ပရောသူတို့ကဒါမျိုးနိုင်ငံတကာကိုသူတို့ကအဲ့လိုမျိုးလက်မအကြောင်းကြားနိုင်တယ်လေဆိုတော့အဲ့လိုလုပ်ဖို့ရည်ရွယ်ထားတာပါသူရဲ့စာထဲမှာတော့အခုလက်ရှိဒါမဲ့ဟိုပြန်ပြီးစဉ်းစားကြရရှိတာဘာလို့အခုချိန်မှထပ်ပြီးတော့မှတရားကိုလုပ်ဖို့သူတို့တွေပြန်ပြင်ဆင်လာလဲဆိုတော့မကြခင်ကကျွန်တော်တို့မြန်မာပြည်မှာ VPN VPN အနေနဲ့ကျွန်တော်တို့ Facebook တွေ platform တွေကိုစပြီးတော့ဒုက္ခပေးလာတဲ့မေ30ရက်ကစပြီးတော့ဗောနော်သူတပြင်းတော့လွတ်လပ်တဲ့သတင်းမီဒီယာတွေရဲ့သတင်းစီးစင်းမှုတွေကိုကန့်သတ်လာတယ်အခုတခါလူတွေရဲ့နာမည်ပေါ့သူတပြင်းမီဒီယာတိုက်၃ခုရဲ့ပိုင်ရှင်နာမည်တွေပေါ့ဗျာကိုစိုးမြင့်တို့ကိုဆွေဝင်းတို့ကိုတာလွန်ဆောင်တတ်တို့နာမည်နဲ့တကွာထပ်လောက်လာတယ်ဆိုတော့သိကြတာတော့လွတ်လပ်တဲ့သတင်းမီဒီယာတွေအပေါ်မှာပို့ပြီးတော့ဖိနှိပ်ချုပ်ချယ်တော့မယ်ဆိုတဲ့ဟာကိုသူတို့တရားဝင်ပြောလိုက်တာပေါ့ဗျာ
အဲ့တော့စစ်ကောင်စီကနေပြီးတော့သတင်းမီဒီယာတွေကိုတာဂက်ထားပြီးတော့ပေါ့နော်သူတို့ဟိုဖိနှိပ်လာတယ်ဆိုတဲ့အနေအထားပေါ့နော်အဲ့ဒီမှာစစ်ကောင်စီရဲ့ရည်ရွယ်ချက်ကိုဘယ်လိုသုံးသပ်လဲရှင
်ကျွန်တော်ထင်တယ်တော့သူတို့လည်းသိမှာပေါ့အဲ့လူတွေကပြည်ထဲမှာတော့မရှိတော့ဘူးဒါပေမဲ့အစောရန်လို black list ဆိုတာဟိုတက်သွားပြီးရင်အရန်ကိုပြန်ဖြုတ်ဖို့ကတ်တယ်နောက်တစ်ခါသူကပြည်ထဲကြီးကနေပြီးတော့နိုင်ငံတကာ Interpol လို့ဘာလို့တိုင်တတ်တယ်ဟိုအရင်ကတော့သူတို့ NCGUB လို့ဘာလို့တိုင်ခဲ့တာပဲလေအဲ့လိုပဲကျွန်တော်တို့ဒီဘက်မှာဆိုရင်လည်းဟို NUG လို့ PDF တို့သူတို့တွေကဟို terrorist ဆိုပြီးတော့အကြမ်းဖက်ဥပဒေနဲ့လိုက်တိုင်ထားတာရှိတယ်။အဲ့တော့အဲ့လိုဟာတွေတော့သူတို့လိုက်လုပ်လိုက်မယ်။အနည်းဆုံးတော့စိတ်ဒုက္ခပေးနိုင်တာပေါ့ဗျာ။နောက်တစ်ခါဒီဟာ pressure ပါ။နောက် intimidation ပါ။သူတို့တွေကဒီဟိုနည်းနည်းဟိုသူတို့တွေကိုစိတ်ဒုက္ခနဲ့စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာဒုက္ခပေးနေတာပေါ့ဗျာ။နောက်သူတို့ရဲ့အတိုင်းဝိုင်းမှာလည်းဒီလူတွေကရာဇဝတ်သားတွေပါ။တကယ်တော့မီဒီယာသမားတွေကိုအဲ့တော့အနည်းဆုံးတော့အဲ့လို pressure မျိုးစုံရအောင်လုပ်ပါနောက်တစ်ခုကလည်းကြည့်ရတာတော့စစ်ကောင်စီကသူတို့အခုလာမဲ့ဟိုစက်တင်ဘာမှာကျွန်တော်တို့နဲ့အဲတကောက်ချင်းကောက်မယ်ပြီးရင်2025မှာရုပ်ကောက်ပွဲလုပ်မယ်ဆိုတဲ့အစီအစဉ်တွေရတဲ့ရှိလာတော့အခုချိန်မှာမီဒီယာတွေကိုပို့ပြီးတော့ပြန်ပြီးတရားဝင် openly ပြန်တိုက်ခိုက်လာတဲ့သဘောပါကန့်တတ်လာတဲ့သဘောပါဆိုလိုတာတော့မီဒီယာတွေလွတ်လပ်တဲ့မီဒီယာတွေနဲ့မပတ်သက်နဲ့ပတ်သက်လို့ရှိရင်ကြီးလေးတဲ့အပြစ်ဒဏ်တွေခံရမယ်ဟို don't cross the line ပေါ့ဗျာနော်ဒီကမမြင်ရတဲ့ line အောင်တော့မကျော်နဲ့ကျော်လို့ရှိရင်တော့ကြီးလေးတဲ့အပြစ်ဒဏ်တွေခံရမယ်ဆိုတာပြန်ပြီးတော့သတိပေးခြင်းလို့လှုပ်ဆောင်တယ်လို့ပဲယူဆပါတယ်ဗျာ
အဲ့တော့သတင်းမီဒီယာတွေဘက်ကရောဒီလိုစစ်ကောင်စီကပြစ်မှတ်ထားပြီးတော့ရွေးချက်ရှိရှိပေါ့နော်သူတို့ဟိုဖိနှိပ်လာတဲ့သတင်းမီဒီယာတွေကိုဟိုဥတီပြီးတော့သူတို့လှုပ်ဆောင်လာတဲ့အပိုင်းမှာသတင်းမီဒီယာတွေဘက်ကဟိုဘလို့တုံ့ပြန်ပြီးတော့ဆောင်ရွက်နိုင်မှာရှင
်ကျွန်တော်ထင်ပါတယ်မီဒီယာတွေဘက်ကတော့ဒီဟာအသိစမ်းမှမဟုတ်တာကြီးလွန်ခဲ့တဲ့အနှစ်30စလုံးလောက်ကအဲ့လိုပဲဖိနှိပ်လိုက်ဟိုနည်းနည်းလေးပြန်ခေါ်လိုက်နည်းနည်းလေးခွင့်ပြုသေးအောင်လုပ်လိုက်မြန်မာပြည်မှာသတင်းမီဒီယာလွတ်လပ်ခွင့်နိုင်ငံ180မှာဒီနှစ်က181လေအဲမနှစ်က183လေကမ္ဘာအစိုးဆုံးဆယ်နိုင်ငံထဲမှာပါတာပဲအခုတည်းကကျွန်တော်တို့သတင်းမီဒီယာကောင်စီစီးရင်ရအဖမ်းခံထားရတဲ့လူတွေဆိုရင်56ယောက်ရှိပါသေးတယ်မနှစ်တနည်းပဲကျွန်တော်တို့ဟို DMD Development Media Group ကတင်းတော်နှစ်ယောက်ကို9000ထောင်ကျားနေသေးတာပဲအဲ့တော့ဆိုလိုတာကဒီလိုဖိနှိပ်မှုတွေကြားထဲမှာတော့ဒီသတင်းစီးဆင်းမှုတွေကတော့ရပ်သွားမှာမဟုတ်ပါဘူးသတင်းမီဒီယာသမားတွေကတော့ဖိနှိပ်မှုတွေကြားထဲရပဲနှီးမျိုးစုံနဲ့ကျွန်တော်တို့ပြည်သူတွေရဲ့တည်င်းရပိုင်권ပေါ့နော်တိပိုင်권ကိုလည်းဆက်ပြီးတော့တင်ဆက်တော့မှာပါပဲနောက်တစ်ခါလဲမီဒီယာသမားအခုဒီစီးရင်တဲ့လူတွေဆိုရင်အရင်က exact media တွေပေါ့ DVB တို့ ARD တို့ဆိုရင်ဟိုတစ်ချိန်ခဏခွင့်ပြုလို့အထက်ရောက်ပြီးနောက်တစ်ခါအနာသိန်းလို့အပြင်ပြန်ရောက်တဲ့လူတွေပေါ့ဗျာအဲ့တော့ဆိုလိုတာဒီအတွက်တော့တည်င်းလုပ်ငန်းတော့ဘာမှထိခိုက်မှာတော့မဟုတ်ဘူးဒါပေမဲ့အစောရနာလိုမျိုးသူတို့တွေကဟိုစိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာစိတ်အနှောက်အယှက်ပေးဖို့ဒုက္ခပေးဖို့ကတော့ပို့ပြီးတော့လောက်လာတာပေါ့အဲ့အတွက်တော့မီဒီယာလုပ်ငန်းတွေကတော့သူတို့မီဒီယာအလုပ်ကိုပဲဆက်လုပ်သွားမယ်လို့ပဲပြောပြရစေ။နောက်ဒီလိုဖိနှိပ်ချုပ်ချယ်ကန့်သတ်တာတွေကအခုမှမဟုတ်ပါဘူး။ဒါတွေကနှစ်ပေါင်း30လောက်အတွေ့အကြုံရှိပြီးတော့ဒီလိုပဲလောက်ကင်နေကြတာပဲ။အဲ့တော့ကျွန်တော်ထင်ပါတယ်မီဒီယာတွေကမီဒီယာအလုပ်ပေါ့နော်။အဲ့ကြောင့်ကျွန်တော်တို့ပြောတာ journalism is not a crime ပေါ့ဗျာ။ဟိုသတင်းစာပညာသတင်းအလုပ်တွေကျွန်တော်တို့ဒါဒီရာဇဝတ်ပြမှုမဟုတ်ဘူး။ပြည်သူတွေရဲ့သတင်းတည်ပိုင်ခွင့်ကိုဆက်ပြီးတော့ပဲလုပ်သွားမှာပါပဲလို့ပဲပြောပြရစေဗျာ။
မေဂျန်နိုင်တင်ဆက်ပေးခဲ့တာပါအခုတော့ပုဂ္ဂလိကဘဏ်တွေကိုအရေးယူမဲ့အစီအစဉ်အပေါ်သုံးသပ်ချက်အမြင်တွေကိုလည်းကြည့်ကြရအောင်ပါအိယာချင်းွေတမတ်ချက်တွေကိုကြော်လွန်ဖောက်ဖျက်မှုနဲ့ပုဂ္ဂလိကဘဏ်ခုနှစ်ခုကိုအရေးယူမယ်လို့စစ်ကောင်စီကကြေညာလိုက်တာကြောင့်ဘဏ်လုပ်ငန်းတွေမှာရိုက်ခတ်လာမှစိုးရိမ်နေကြပါတယ်စစ်ကောင်စီကပုဂ္ဂလိကဘဏ်တွေကိုအရေးယူမဲ့အစီအစဉ်ကြောင့်နောက်ဆက်တွဲကြုံရနိုင်တဲ့အကျိုးဆက်တွေအပေါ်စီးပွားရေးလေးလာသုံးသပ်သူနဲ့ဘဏ်သုံးဆွဲသူတွေရဲ့အမြင်ကိုရန်ကုန်ကစုစည်းထားတာကိုမဲအစီအစဉ်ကပြောပြပေးပါရှင်
မြန်မာဘဏ်မြန်မာနိုင်ငံသားများဘဏ်အီယာဝတီဘဏ်အသေးစားနှင့်အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ် UAB ဘဏ်မြန်မာမက်ထရိုဘဏ်နှင့်စောက်လုံရေးအင်ယာနှင့်အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်တို့ဟာအင်ယာချင်းငွေဆိုင်ရာဗဟိုဘဏ်သတ်မှတ်ထားချက်ထက်ကျော်လွန်ပြီးတော့ဖောက်ဖျက်ခဲ့တယ်ဆိုပြီးစစ်ကောင်စီကကြေညာလိုက်တယ်လို့အဲ့ဒီဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုအရေးယူသွားမယ်အပြင်စီစစ်ကြီးကြပ်မှုအားနည်းခဲ့တဲ့ဗဟိုဘဏ်တာဝန်ရှိသူတွေကိုလည်းဖောက်ထုတ်ပြီးတော့အရေးယူသွားမယ်လို့ဖော်ပြထားပါတယ်ဒီလိုအရေးယူတဲ့အခြေအနေအပေါ်ဘဏ်လုပ်ငန်းလေးလာသုံးသက်သူစီးပွားရေးပညာရှင်တယောက်ကသူ့ရဲ့အမြင်ကိုအခုလိုပြောပြပါလိမ့်
တစ်ချက်ကတော့ဘိုလ်ဘဏ်က သူတို့လုံးလုံးတယ်ပေါ့နော်စီကန်ထိနေဆိုတော့ပြကျင်တာလည်းဖြစ်နေပါတယ်ဒါတော့တာမန်အဖြစ်ပေါ့လေဒါပေမဲ့လက်ရှိချိန်တွေကစီကောင်းစီကောင်းဆောင်ကဖျားပေးလို့အင်ချန်မြင့်စေးတက်တာတွေကုန်စည်လုံးတက်တာတွေကိုထိမှုတူးသားတယ်ဆိုတာပို့ပြီးတော့ဖြစ်နိုင်ခြင်းများတယ်နောက်တစ်ခုကလူတွေတချို့ဟိုသင်္ကာမကင်းတယ်လို့ပေါ့တချို့လုပ်ငန်းရှင်တွေကိုပဲကွက်ပြီးအေးရသလားပေါ့ဒါလည်းမဖြစ်နိုင်ဘူးဆိုတော့ပြောလို့မရဘူးလက်ရှိချိန်တွေကစီကန်နဲ့တရေယူမယ်ဆိုရင်ပေးပါမမလို့ဘုရောကလည်းစီကံဖောက်ကြတယ်အခုလည်းဆက်ဖောက်နေကြတော့မယ်တစ်ချက်နှစ်ချက်ရှိတယ်တကူကတော့ဟိုအချိန်လေးကပြည်လျောင်းလောက်ကြတာရှိတယ်လို့အခွင့်အရေးယူပြီးတော့အမြတ်ထုတ်ပြီးလောက်ကြတာလည်းရှိတယ်နော်ဘယ်လိုဖြစ်ဖြစ်ဒါကတော့ဟိုနေရာကြဟိုသွားနေတာမဟုတ်တာတော့သိကြပါတယ်ဆိုတော့ဒါရဲ့အကျိုးသက်မှုကလည်းဟိုအကျိုးသက်မှုကောင်းကြတော့မရှိပါဘူး
စီကောင်စီရဲ့ထုတ်ပြန်ချက်ဘန်အလိုက်ငွေပိုထုတ်ချီးတဲ့ပမာဏပေါ်ပြချက်တွေအရစောက်လုံရင်အင်ယာနဲ့အခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ်ကဘုံဘဏ်သတ်မှတ်ပမာဏထက်16.34ရာခိုင်နှုန်းကျော်လွန်ပြီးတော့ထုတ်ချီးထားပြီးတော့အများဆုံးပိုထုတ်ချီးထားတဲ့ဘဏ်လို့စီကောင်စီကပြောပါလိမ့်။ရိုးမဘဏ်က17ရာခိုင်နှုန်းမြန်မာနိုင်ငံသားများဘဏ်က8.64ရာခိုင်နှုန်းအေယာဝတီဘဏ်က1.96ရာခိုင်နှုန်းအသီးစားနဲ့အလက်စားလုပ်ငန်းများဖွံ့ဖြိုးရေးဘဏ်က1.3ညတိရာခိုင်နှုန်း UAB ဘဏ်က 3.38 ရာခိုင်နှုန်းနဲ့မြန်မာမက်ထရိုဘဏ်က 3.39 ရာခိုင်နှုန်းအစရှိတဲ့ရာခိုင်နှုန်းတွေပို့ထုတ်ချီထားတယ်ဆိုပြီးတော့ဖော်ပြထားတာပါဒီလိုကျော်လွန်ထုတ်ချီထားတဲ့ဘဏ်ခုနှစ်ခုကတာဝန်ရှိသူတွေကိုစစ်ကောင်စီကဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမှာဖြစ်တယ်လို့စစ်ကောင်စီဘုံဘဏ်ရဲ့ငွေကြေးကြေးရေးအဖွဲ့အစည်းများဥပဒေပုံမှန် 154 အရာထိရောက်တဲ့ဌာန်ချေပေးဆောင်စီမယ်ဆိုပြီးတော့လည်းပြောပါတယ်ပြည်တွင်းနိုင်ငံရေးနဲ့စီးပွားပခါရီနောက်ဆက်တွဲစီးပွားရေးအကြက်တဲ့ရင်ဆိုင်နေချိန်မှာစစ်ကောင်စီအနေနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းပိုင်းကိုပြင်းပြင်းထန်ထန်ကင်တွယ်လိုက်တဲ့အခြေအနေဖြစ်တဲ့ဆိုပြီးသုံးသပ်မှုတွေလည်းရှိနေတာပါစစ်ကောင်စီအရေးယူမှုကြောင့်ကောင်းကျိုးထက်ဆိုးကျိုးပိုများလာနိုင်တယ်လို့လူတွေရဲ့ဗန်းတွေအပေါ်မယုံကြည်မှုကလည်းပိုပြီးတော့ခိုင်းမာလာနိုင်တယ်လို့ဗန်းစနစ်အပေါ်မှာယုံကြည်မှုပိုပြီးတော့ကျဆင်းသွားတယ်လို့စောစောတုန်းကပြောတဲ့စီးပွားရေးပညာရှင်ကသုံးသပ်ပါတယ
်ဒါတော့ခိုင်းလို့ပဲဟိုဖြစ်တဲ့နည်းနဲ့အဆင်ပြေသလိုလာလို့အောင်လူကလင်ညာသွားကြမှာပဲလေနော်ဒီပုံမှာလေဟိုလမ်းကြောင်းမှန်ကိုသွားနေတာမဟုတ်တဲ့အတွက်ကိုတို့ကမှားခဲ့တဲ့လမ်းကြောင်းကိုပြန်လျှောက်နေတာဖြစ်တဲ့အတွက်ကြောင့်တိုက်တီစီပွားရေးအတွက်နော်ဟိုဘိုင်လုပ်ငန်းရဲ့ခဏအကောက်လာကြနော်ဒီပြန်ကောက်ဒီစီပွားရေးကောက်လာဖြည့်ဆည်းပေးနေကြအချိန်လေးတော့မရှိပါဘူးနော်မရှိအောင်လည်းမကဘူးရတဲ့နည်းနဲ့ဒါဆက်ပြောလို့ကြာမယ်ဆိုပြီးတော့ကျွန်တော်တို့ရရှိတဲ့အဲဒီရည်နဲ့ဆက်လုပ်တဲ့ခါမှာပို့ပြီးတော့တိုက်ပြီးစီပွားရေးတွေနဲ့လာကြတယ်ဖြစ်လာပါတယ်
မြန်မာကျပ်ငွေလဲလေနှုံလာ
တာအ
မေရိကန်ဒေါ်လာကို4500ကျပ်ဝန်းကျင်ထိရောက်သွားတဲ့အကြောင်း
ဘန်းသုံးဆွေသူပြည်သူတယောက်ကတော့သူ့ရဲ့အမိကိုခုလိုပြောပါတယ
်ကက်စီကန်ကောင်ပေါ့နော်ဘိုဘန်ရဲ့ရင်းညွှန်းငွေလဲနှုံကတော့ဒီလိုတော့မဟုတ်ဘူးဗျာ350လောက်ကိုဘော့ရှော့တွေတူတက်သွားတယ်ပေါ့နော်ပြောချင်တာဆိုတော့ကွာဒီ AR ကိုယူပြီးလို့ဆိုတာဟို AR တော့ဒီရင်ထဲကအသုံးရတဲ့ဘန်းတစ်ခုပါပဲကျတော့တော်တော်များများရှိနေပြီးသားပေါ့နော်ဆိုတော့တိကျခိုင်းပေါ်တော့ရှိနိုင်တယ်နောက်ကစိုးရင်ချိန်တွေညစ်တက်လာနိုင်တယ်ဘန်ထဲမှာပတ်စံတွေအနည်းနဲ့အများတော့ရှိကြမယ်နေလေနေလေအောင်ဆိုလုပ်ငန်းဆိုလည်းပဲကျွန်တော်လုပ်ငန်းတွေလုပ်နေတယ်လုပ်ငန်းတွေလျှောက်လည်းပဲကျွန်တော်တို့စိုးရင်မှုတွေရှိပါတယ်ပြီးတော့ popular store bank တွေကိုကျွန်တော်မွေးခိုင်းတော့ဘူးခိုင်းနိုင်မယ်ဆိုရင်ကျွန်တော် cash ကိုပဲခိုင်းထားဖို့လည်းကြိုးစားနေကြတယ် cash ခိုင်းရတဲ့ဆိုရင်နေရာမှာလည်းတောင်းတဲ့နေရာတွေရေချုပ်ထားတာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့အတန်သေးတွေကိုပို့ပြီးတော့ prefer ဖြစ်ရပေါ့နော်အဲ့ဒါတွေကိုကျွန်တော်ရှောင်ချင်ပြီးလုပ်ရတဲ့အခါကျတော့အခက်အခဲတွေအများကြီးကျွန်တော်တို့မှာကြုံတွေ့ရတာရှိပါတယ်ကိုရဲ့ကက်စီမလုံးတော့ဘူးထိုးတာတာမရှိဘူးဘန်ထဲမှာရှိနေတယ်ထိုးတဲ့ခါမှလည်း limitation ရှိတယ်အခုတော့တက်နိုင်တဲ့တက်တဲ့ခါကျတော့ကျွန်တော်တို့ဒီပြုံထုတ်ဖို့အတွက်ပြုံထုတ်လာနိုင်တဲ့အလားအလာကျွန်တော်ရှိနေတာလေးတွေ့ရပါတယ်ခင
်မကြသေးရင်ရပိုင်းကပဲရွှေစင်းနှုတ်မကြည့်မငြိမ်ဖြစ်အောင်လုပ်တဲ့ဆွေဆွဲချက်နဲ့ရွှေလုပ်ငန်းပိုင်ရှင်တွေကိုအရေးယူခဲ့တယ်လို့စံစည်းမတည်မငြိမ်မှုဆွဲချက်နဲ့စံလုပ်ငန်းရှင်တွေအယောင်စင်တာတာဝန်ရှိသူတွေကိုပါဖမ်းဆီးပြီးတော့အရေးယူတာတွေလည်းရှိခဲ့ပါတယ်ရှင်
မေးတန်စင်ပြောပြပေးခဲ့တာပါအခုတော့ကချင်ပြည်နယ်ဘက်ကရေဘေးအခြေအနေကိုပြောပြပေးပါမယ်မိုးကြီးပြီးရေလွှမ်းမိုးမှုတန်ခံလိုက်ရတဲ့ကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်မှာဒီကနေ့မနက်အစောပိုင်းကတည်းကရေအနှဲငယ်ပြန်ကျလာပေမဲ့ရေဘေးဒုက္ခသည်တွေအတွက်အရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေလိုအပ်နေဆဲဖြစ်ကြောင်းပရဟိတအဖွဲ့တွေက view ကိုပြောပါရယ်ကချင်ပြည်နယ်မှာစစ်ကောင်စီလက်ထက်အထင်းကုန်မဲ့လာတဲ့ရွှေတူးဖော်မှုတွေကြောင့်တဘာဝပဝင်းစင်တွေပျက်စီးမှုနဲ့အတူတဘာဝဘေးဒဏ်ပုံမှုကြုံလာရတယ်လို့ဒေသခံနဲ့တဘာဝပဝင်းစင်လှုပ်ရှားသူတွေကထောက်ပြနေပါတယ်။ရေဘေးတဲ့ကချင်ပြည်နယ်အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမွန်ပြောပြပေးပါရှင်
။ပြီးခဲ့တဲ့တနင်္ဂနွေနေ့တုန်းကကချင်ပြည်နယ်မြစ်ကြီးနားဝိုင်းမော်ဖားကန်စတဲ့မြေနိတ်နေရာတွေမှာရေကြီးရေရှမ်းမှုတွေဖြစ်ခဲ့ပါတယ်။ တောင်းနဲ့ချီတဲ့ဒေသခံတွေရေဘေးကျရောက်ခဲ့ရပါတယ်ဒါပေမဲ့ရေဘေးတင်းတဲ့ပြည်သူတွေကိုကယ်ဆယ်ရေးအင်အားလုံလောက်မှုမရှိဘူးလို့ကုညီကယ်ဆယ်ရေးဆောင်ရွက်ပေးနေတဲ့ပရာဟိတအသင်းတွေကပြောပါတယ်မြစ်ကြီးနားဝိုင်းမော်မှာရေကြီးခဲ့တဲ့နေရာတွေမှာဒီကနေ့မနေ့အစောပိုင်းကနေစပြီးတော့ရေရတော့တဖြည်းဖြည်းပြန်ကျလာနေပြီလို့ဒေသခံတွေကဆိုပါတယ်ဒါပေမဲ့လက်ရှိမှာတော့ဘင်္ဂလားပင်လယ်အော်မှာမုတ်သုံးလေးအကောက်နေပါတယ်ဒါကြောင့်နောက်ထပ်နှစ်ရက်အထိမိုးဆက်များနိုင်တာကြောင့်ကချင်ပြည်နယ်နဲ့စကိုင်းတိုင်းအထက်ပိုင်းမြေနှိမ်ပိုင်းရပ်ကွက်တွေမှာနေထိုင်တဲ့သူတွေဘေးကင်းတဲ့နေရာမှာတင်းရှောင်နေသင့်ပါတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးပါတယ်
။လက်ရှိရောမုတ်တုံကြီးကတော့ဗင်္ဂလားပင်လယ်မှာအကောင့်ပြီးတော့နော်အကောင့်ပြီးတဲ့အကြောင်းကိုဒီမားနေတဲ့အထက်ပိုင်းကနေတဲ့စင်းနေတဲ့စကိုင်းတိုင်းကနေချက်ပိုင်းတော့နောက်မြေပေါ်နေတော့ဘိုးနေနေလေးရနေနေနေခါမျိုးရှိတယ်။အဲဒီတော့ဒါမြင်းနာတော့လေးကြံ့နေပြီကြံ့နေတယ်ဆိုတဲ့ဒီမှာဟိုကြံ့သွားနေတာမျိုးရှိပါတယ်။ဒီကနေ့ချောင်းနဲ့ချင်းချင်းလေးတချောင်းမှာတော့ဒီတက်ကင်းရည်ရင်းအခုဒီလူရည်မှာပေါ့နော်ဆိုရင်မှရောက်သွားနိုင်တဲ့နေရာမျိုးလေအချို့လူရည်ကြောင့်လေဆိုရင်လည်းမနာပြတ်သွားနိုင်တဲ့နေရာမျိုးရှိပါတော့နော်အဲဒါကြောင့်ဒီကတော့ကန်နဗေးမှာရှိနေတဲ့ဒီလူရည်နဲ့ဒီတက်နာအေးတဲ့နေရာမှာတော့ခဏတော့ရှောင်လို့တော့မပြောင်းဘူး။တော့လည်းတော့ဒီဒီကင်းတဲ့နေရာမှာခိတာနေတာမျိုးပေါ့နော်။အဲကြောင့်တော့သူကဆိုရင်မှတ်ချက်မှပြန်နေတော့ဒီကြပြီမဲ့ဟိုအလုံးကြောက်တော့ပေးသူအတွင်းမှာထားမှာနေနေတော့အချို့ရက်ကွက်တွေဆိုရင်ရေငွေလေးရဲ့နေသားဖြစ်ပါတော့ဒီကြံရည်နေသားဖြစ်တယ
်ရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အတွက်ဝိုင်းမော်မြို့နယ် ARD မြစ်အနီးတစ်ဝိုက်မှာရှိတဲ့စစ်ဆောင်စခန်းတွေရေနစ်မြုပ်ခဲ့ပါတယ်ရေပြန်ပြီးတော့ကျလာတဲ့အချိန်မှာတော့ယာယီတဲအိမ်လေးတွေနဲ့တန့်စင်ကန်းတွေရေထဲကိုမျောပါသွားတာကြောင့်အစ်စ်ပြန်ပြီးတိဆောက်ဖို့ငွေကြေးအခက်အခဲဖြစ်နေလို့အရေးပေါ်အကူအညီလိုအပ်နေပါတယ်လို့နောင်ချင်းစစ်ဆောင်စခန်းတာဝန်ခံက VOA ကိုပြောပါတယ်
ကျွန်တော်တို့ကင်ဒီနှစ်ခုရေမြုပ်တာပေါ့နော်ကျွန်တော်တို့ကကင်မြစ်ပြင်းသားမှာရေမြုပ်တာငါဆယ်နာရီကနေတော့ရေတော့ကျသွားပြီဒါမဲ့အင်တာတွေကအကုန်လုံးမျောပါသွားတယ်ဟိုရှဲတာတွေပေါ့ဟိုအဆောင်တွေတော့ဆယ်ခုလောက်မျောပါသွားတယ်စစ်ဆောင်တွေကိုကျတော့အပြားအချောင်းမှာထားတာအဲ့အပြားအချောင်းမှာရေကြီးလာတော့တခါလဲအားထက်ကအချောင်းကိုပြန်ချွေရလိုက်ရတာပေါ့150လောက်ရှိတယ်150ကလေးတွေပါတယ်မဆောင်ဆွမ်းတွေပါတယ်အသက်ကြီးတဲ့လူတွေပါတယ်ဟိုလေးချက်နေတဲ့လူတွေပါတယ်အမျိုးမျိုးပေါ့
နောင်ချင်းနဲ့လပန်စစ်ဆောင်စခန်းတွေမှာလူဦးရေက150လောက်ရှိပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကလေးကနေစလို့ရေဘေးတင်းလို့နီးစပ်ရာစာတင်ကြောင်းတွေမှာပြောင်းရွှေ့ထားရတယ်လို့ဆိုပါတယ်။အဲ့ဒီအထက်မှာလူမမယ်ကလေးငယ်တွေအသက်ရွယ်ကြီးရင်းတဲ့သူတွေနဲ့နေမကောင်းမကျန်းမာသူတွေအများအပြားရှိနေပြီးတော့သူတို့အတွက်ဆေးဝါးနဲ့စားရည်တောက်ရည်အကူအညီတွေကအရေးပေါ်လိုအပ်နေပါတယ်လို့စစ်ဆောင်စခန်းတာဝန်ခံကပြောပါတယ်။ကချင်ပြည်နယ်မှာ2004ခုနှစ်တုန်းကမြစ်ကြီးနားဝိုင်းမော်ဘက်မှာရေကြီးရေရှမ်းမှုတွေကြုံတွေ့ခဲ့ပြီးပေမဲ့ဒီနှစ်2024လောက်ဆိုးဆိုးဝါးဝါမကြုံတွေ့ခဲ့ကြရဘူးလို့ပြောပါတယ်။ကချင်ပြည်နယ်မှာတည်ရန်ဇာတထုတ်လုပ်မှုတွေကြောင့်တဘာဝပတ်ဝန်းကျင်ပျက်စီးလာနေတာလို့ဒေသခံဖြစ်တဲ့စစ်ဆောင်စခန်းတာဝန်ခံကအခုလိုပြောပြပါဗျာ။တော
်တော်လေးတော့ဒီခါတော့ရေတော့ကြီးတယ်။ပျက်စီးပါဦး။ဟုတ်ကဲ့ရပါရဲ့။ဒါတော့အနာဖိနီကနော်ပို့ဆိုးလာပေါ့ဒီမိုကရေစီဖြစ်မှာကျတော့တို့ရွှေတူးလာတယ်ပြစ်ခုလာတယ်ကျတော့ဒီနေ့ကြောရင်နေနေရစ်တယ်ပေါ့ခုဒီနောက်ပိုင်းအနာဖိနီကနော်ကျတော့ဒီမှာကြောလို့မရတော့ဘူးတို့မှာသရုပ်နေပြစ်ခုကားပိုင်းဒီမှာပြစ်ရှုပြောဆိုင်လာကတပိုင်းဒီမှာတို့ရွှေတူးလာဒီအနာဖိနီနော်မှာအောက်ပိုင်းကအညာဒီတော့တော်လေးမှာရှေ့ကြည့်ဒီမှာသဘာဝပတ်ဝန်းကျင်ကကိုပြက်စီးသွားပြီမှာအဲအကြောင်းလေးသူဖြစ်နိုင်ပါလေ
တဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတူကတော့စစ်ကောင်စီလက်ထက်မှာအထင်းကိုမဲ့လာတဲ့ရွှေတူးဖော်မှုနဲ့မြေစည်းလွားပျက်စီးမှုတစ်တော့ပြုံးတိမှုတွေကြောင့်အခုလိုမျိုးတဘာဝဘေးဒဏ်ကိုကြုံတွေ့နေရတာလို့ဆိုပါတယ
်မြေဆုံရေကတာအဲ့ဒါရေအားလက်ချက်စီမံကိန်းကြီးဒီတော့ကိုပြတော်နေအများကြီးခုတ်ချင်းနေတဲ့ကြောင့်မို့အဲ့ဒါတစ်ချက်ထုတ်တယ်နော်အာနာတင်းနောက်ပိုင်းမှာဆက်ရံတရားကြီးနဲ့ရွှေတူးတဲ့ကြောင့်မို့လေအဲ့ဒီမချက်ကြောင့်ကြီးဒီချီအားကအကာမရှိတော့ဘူးတခါတည်းမြင်ကျနာမျိုးကိုတခါတည်းဝန်ကယ်ကျေတော့တာအဲ့ဒါကြောင့်ဖြစ်တာကဘာနေရအကာမရှိတော့ဘူးညီကွာပဲရှိတဲ့ခါကျတော့တခါတည်းရေကရုံးဆိုတာနဲ့ဒီကျနာသားမြောက်တယ်ခါတိုင်းဆိုတော့ဒီကျနာအဲ့လိုမျိုးသားမြောက်ဘူ
းဂျိုလာတဲမှာတော့ပန်ဝါမြို့နယ်မှာရှိတဲ့မြေရှားတတ်ထုလုတ်ကွက်မြေပြိုကျမှုနှစ်ကြိမ်ထက်မနည်းဖြစ်ပွားခဲ့ပါတယ်အဲ့ဒီမြေပြိုကျမှုမှာတော့လူ၁၀ခန်းလောက်တေကျေပျောက်ဆုံးခဲ့ရပြီးတော့အခုချိန်ထိအလောင်းတွေအလုံးလုံးဝပြန်မတွေ့သေးဘူးလို့လုံခြုံရေးအရာအမည်မဖော်လို့တဲ့လုံသမားတူက VOA ကိုပြောပါတယ်အခုလိုမျိုးရွှေနဲ့ဓာတ်တထုတူဖော်မှုတွေတစ်တော်ထုတ်လုပ်မှုတွေကြောင့်ကချင်ပြည်နယ်ရဲ့နေရာအနှံ့မှာတဘာဝပ ပဝင်းကျင်ပျက်စီးမှုတွေနဲ့ကျင်းဆိုင်ကြုံတွေ့နေရပါတယ်လို့ဒေသခံပြည်သူတွေနဲ့တဘာဝပဝင်းကျင်အရေးလှူရှားနေတဲ့သူတွေကထောက်ပြနေကြပါတယ်ရှင်။
ကချင်ပြည်နယ်ဘက်ကရေဘေးဒုက္ခတွေအရေးပေါ်အကူအညီတွေလိုအပ်နေတဲ့အကြောင်းမဆုမုံကပြပြပေးခဲ့တာပါ။အင်္ဂါညတွက်နောက်ဆုံးရသတင်းပြည်ပကြတွေကတော့တလောက်ပါပဲရှင်။
VOA စီစဉ်တွေကိုရေဒီယိုရုံမြင်သံကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။VOA မြန်မာပိုင်း Facebook စာမျက်နှာလိပ်စာကတော့facebook.com/voabemis ဖြစ်ပါတယ်။မင်္ဂလာညချမ်းတော်တာရှင်များရှင်
VOA American တရရဲ့2024ခုနှစ်ဇူလိုင်လ2ရက်အင်္ဂါညပိုင်းထုတ်လွှင့်ပေးနေကြဖြစ်တဲ့ VOA ရဲ့မြန်မာဘာသာအစီအစဉ်တွေကိုည 9:00နာရီကနေ10:00နာရီထိအမေရိကန်ပြည်သူ့ဝါရှင်တန်ဒီစီမြို့ရကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့အင်္ဂါ9:00တင်ဆက်ပေးနေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်မြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါအစီအစဉ်နောက်ကမ္ဘာတစ်လွှာခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။ဒီလိုအပတ်စဉ်အစီအစ အမေရိကန်နေဆက်ကုံတွေရဲ့လမ်းကြောင်းအားလုံးပြည်တွင်းစစ်ကြောင်းပိတ်ကုံတဲ့အတွက်တောင်သူလယ်သမားတွေအနေနဲ့သီးနှံစည်းကွက်မရှိတော့မှကိုအခုစိုက်ပျိုးရသည့်စတင်ကလေးကဆိုရင်းနေကြပါတယ်ဒီကြောင့်ကိုခင်မောင်စုံမင်းကအခုဒီတပတ်ရဲ့မြေကြီးဩစာအစီအစဉ်ကနေတင်ဆက်ပေးထားပါတယ်ရှင်
မြန်မာနိုင်ငံကစိုက်ပျိုးထွက်ကုန်သီးနှံတွေဟာဖွံ့ဖြိုးပြီးနိုင်ငံတွေကိုရေချောင်းကနေတင်ပို့ရောင်းချနိုင်တာကအင်မတန်နေပါပြီနေဇက်ကုံတွေရေးကိုသာအဓိကအားကိုနေကြရတာပါနေဇက်ကုံတွေရေးဆိုရမှာအဓိကတရုတ်နိုင်ငံတဲကိုပို့ရတာကအများဆုံးဖြစ်ပြီးထိုင်းနိုင်ငံကတော့ဒုတိယအများဆုံးဖြစ်ပါတယ်အိန္ဒိယနေဇက်ကုံတွေရေးမှာလည်းပဲမျိုးစုံအဓိကတင်ပို့ကြတာတွေ့ရပါတယ် ဘင်္ဂလားဒေ့ရှ်ဘက်ကတော့ကျန်နေဇက်တွေလောက်မဖွံ့ဖြိုးပေမဲ့ရခိုင်ပြည်နယ်အနေနဲ့ကတော့အားထားရတဲ့အတိုင်းအတာရှိပါတယ်။နေဇက်ကုံတွေရေးနဲ့ရောင်းချရတဲ့အတွက်မြန်မာဘက်ကသီးနှံတွေရဲ့အရည်အသွေးကိုတိတိကျကျတိုင်းတာစစ်ဆေးတာနေပါပါတယ်။အဲ့ဒီအတွက်မြန်မာပြည်တွင်းကစိုက်ပျိုးရေးထွက်ကုန်တွေဟာအခွင့်အရေးတစ်ခုလိုဖြစ်နေပါတယ်။ ဒါပေမဲ့လည်းအခုအခါမှာတော့စစ်ကောင်စီစကစားနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေအရိပကဖြစ်ပွားနေပြီးအဲ့ဒီအဓိကနေဇက်ကုံတွေလန်အားလုံးပိတ်ကုန်ပါတယ်။အခုအချိန်ဟာအဓိကစီထွက်သီးနှံတွေဖြစ်ကြတဲ့နှမ်းမြေပဲစတင်စိုက်ပျိုးပြီးဖြစ်သလိုဒေသတချို့မှာလည်းပြိုးစပါးတွေစိုက်ပြီးထောင်မို့တာဆူးနေကြပါပြီ။
တကယ်လို့သာသီးနှံပေါ်ချိန်မှာနေဆက်လန်းတွေပြန်မဖွင့်ရင်တော့ထွက်သမျှသီးနှံအများစုဟာပြည်တွင်းဈေးကွက်တစ်ခုပဲရောင်းစရာကျန်တော့ပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးညီလက်ဒေသကစီထွက်သီးနှံစိုက်ပျိုးတဲ့တောင်သူတဦးကအခုလိုပြောပါတယ်။အမနေဆက်မထွက်ရင်ဈေးကောင်းမရနိုင်ဘူးတေချာရရတာ။ပြည်တွင်းဈေးကွက်ကတော့အားတောင်သူကမတောင်သူကရှုံးတော့ဘူး။ နိုင်ငံရေးဒီဇိုင်းနိုင်သွားရင်နေဆက်ကိတ်ဒီမဖွင့်ရင်ဈေးကောင်းမရနိုင်ဘူး။နန်းတဲ့နှစ်သိန်းပတ်ချလဲမှမယောင်းရင်ရှုံးတယ်။ကိုရင်းကြီးကလည်းလေအရမှာနဲ့တွေ့လိုက်တော့နန်းတဲ့နှစ်တိုင်းလို့ရရင်နှစ်သိန်းပတ်ချလဲလို့ရအောင်ကျန်မှာနှမစုံမကြံဘူး။အဲ့လိုတွေ့ကြည့်ထားတယ်။မကိုက်နိုင်တော့ဘူး။အဲ့ဒီနေဆက်မှမထွက်ရရင်ဟိုဘက်မှမပွလင်းရင်မကိုက်နိုင်ဘူး။ကိုနေ့ကမျိုးစာဈ င်းကားလည်းတလုံးကိုတသိန်း5000လို့တသိန်း6000လို့အဲ့လိုရှိတာအများတယ်အဲ့တလဲဟုတ်ပဲပဲနေတယ်ပဲလဲဆိုတဲ့အဖြူပေါ့ကွာအဲ့ဒါတလုံးကတသိန်း9000 9000 8000တသိန်းယူရီးယားဟုတ်တယ်လူတယောက်ရဲ့လောကက1000ခွဲအထက်မှာရှိတယ်အာနန်းပဲနေရတော့ခုနပြောတယ်လို့နေစားကုံတွယ်မှုစခန်းကုံတွယ်ရေးအဆင်မပြေရေးတောင်းသူတွေအဆင်မပြေဘူးပုံတွေအရာပြည်တွင်းတွေလက်ပတ်လက်ပတ်ပြီးတော့ရောက်ချနိုင်မယ်ဆိုရင်ပြည်တွင်းစည်းကွက်အဆင်လောင်နေရတော့မျက်မကြံနိုင်ဘူးပေါ့အဲ့တဘောပေါ့လုံးလုံးရှုံပြီပေါ့
စိုက်ပျိုးရေးလုပ်ငန်းတွေမှာမြေစီဓာတ်မြေဩဇာအပါအဝင်သွင်းအားစုလို့ခေါ်တဲ့ပစ္စည်းတွေဝယ်ယူရတဲ့ဈေးနှုန်းတွေဟာလည်းခေါင်ခိုက်အောင်ဈေးတက်နေတဲ့အတွက်တောင်သူတွေအခက်အခဲတွေတွေ့နေရပါတယ်။ဒါအပြင်လုပ်သားရှာပါတဲ့အတွက်ရှိတဲ့လေယာဉ်လုပ်သားတွေကိုဈေးကြီးပေးပြီးငှားနေရပါတယ်။အဆိုးဆုံးကတော့လောင်စာဆီဈေးတွေအတက်ကျတဲ့အတွက်လေယာဉ်သုံးဆက်မှုပစ္စည်းငှားရမ်းကတွေကိုတောင်သူအများစုကမတတ်နိုင်ကြလောက်အောင်ဖြစ်နေပါတယ်။ အဲ့ဒီလိုဆက်မှုလေယာကိုအားကိုးတဲ့အတွက်ဟိုးအရင်ကလေးကမီယိုဖလာတွဲဖက်လောက်ကင်လာကြတဲ့ကျွဲနွားခိုင်းနွားတွေလည်းရှားပါကုန်ပါတယ်ဒီလိုအနေအထားဖြစ်စဉ်တွေကြောင့်လေယာလုပ်ငန်းစိုက်ပျိုးရေးဟာတဖြည်းဖြည်းကျဆင်းလာခဲ့တာဖြစ်ပါတယ်ထွက်ရှိသမျှသီးနှံတွေအလုံးဟာနေဆက်ကုံတွယ်ရေးအပေါ်မိကိုနေကြရပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေတာကအွန်လိုင်းစိုက်ပျိုးရေးဂျာနယ်ရဲ့အယ်ဒီတာတဦးကအခုလိုပြောပါတယ်
။အဲအများသောအားဖြင့်ပြောရင်တရုတ်နယ်စပ်တို့ပင်မျိုးစုံဆိုရင်အိန္ဒိယတို့အဲ့လိုသွားလိမ့်သွားတာရှိတယ်။ခုလိုတိုက်ပွဲတွေဖြစ်နေတော့အဆင်မပြေလောက်ဘူးပေါ့။အဲ့ဒီလမ်းပန်းဆက်သွယ်ရေးကိုတမျိုးချက်သွားလာရောက်ဝယ်နေမှုကတော့ပြည်ရင်းသွားတယ်လို့ပြောရပါပေါ့။ဒီလမ်းပန်းဆက်သွယ်ရေးမကောင်းဘူးဆိုရင်အရောင်းကြီးဝယ်တာမှာတော့ထိခိုက်နေတာမျိုးရှိမှာပေါ့။ဝယ်တဲ့လူကလည်းလမ်းပန်းဆက်သွယ်ရေးမကောင်းတော့မဝယ်ဘူး။ဒီနိုင်ရောက်မဲ့တောင်သူတွေကတော့ခက်ခဲရှိမှာပဲ။ဈေးစင်းလုံးကအကျပဲကိုရင်ဆိုင်ရမှာပေါ့။ခုလောလောဆယ်တွေထားရဆိုတော့ကောင်းလာနေပြီ။ဒီတက်ကောင်းလာနေဆိုတော့မရှိသေးဘူးပေါ့။ဒါဆိုတရုတ်ဈေးကွက်ကိုတရုတ်ကဝယ်တဲ့ဈေးကွက်ပေါ်မှာမူတည်ပြီးလှုပ်ရှားတာပေါ့။အဲ့လိုပဲခမန်း
တကယ်တော့မြန်မာဘက်ကစိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ပါဝင်နယ်စပ်ဒေသတွေကနေတင်ပို့ရောင်းချသလိုတစ်ဖက်ကလည်းစိုက်ပျိုးရေးစက္ကရာတွေစိုက်ပျိုးရေးသုံးပစ္စည်းတွေကိုနယ်စပ်ကနေပဲပြန်လည်တင်သွင်းကြတာတွေရှိပါတယ်။အခုတော့နယ်စပ်လမ်းကြောင်းအလုံးစစ်ပွဲတွေနဲ့ပိတ်ကုန်တဲ့အတွက်ကြောင့်နှစ်ဖက်စလုံးကစိုက်ပျိုးရေးသုံးပစ္စည်းတွေအဝင်အထွက်ပိတ်ကုန်ပါတယ်။ဒါကြောင့်စိုက်ပျိုးရေးမှာနယ်စပ်တစ်ခုတည်းအားကိုးလုတ်ကင်တာဟာမမှန်ဘူးလို့တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ်။
ပြောရမယ်ဆိုရင်တော့ဒီနေဆက်ကုံသွေးကြီးကိုနေဆက်ကုံသွေးကြီးကိုအားပြုပြီးတော့မှဒီရည်ရွယ်ပြီးစိုက်တယ်ပေါ့ဗျာဒါပေမဲ့ဟိုကျွန်တော်တို့ကြေးရွာတွေမှာရှိနေတာကဒီအခုလက်ရှိတောင်သူတွေကတော့အဲ့ဒီနေဆက်ကုံသွေးကြီးလမ်းကြောင်းတွေကိုအားကိုးပြီးတော့မှဟိုပတ်မနေနဲ့စိုက်ဖို့ဆိုတော့မဖြစ်နိုင်တော့ဘူးပေါ့နော်အဲစစ်တွေဖြစ်နေတဲ့အတွက်အကြောင်းရေးဝယ်တာတွေမှာအကုန်လုံးကျွန်တော်ကြေးပေးမဲ့လုံးလုံးမရဘူးပေါ့နော်နောက်နေဆက်ကုံသွေးကြီးတွေတော်ရအောင်ဆောက်ဖို့မဖြစ်နိုင်တဲ့အတွက်လေဒီကောင်သူတွေကဒီ export quality တိတဲ့နေကိုရည်ရွယ်ပြီးအမှ site လို့ပြောလို့မရဘူး။ဒါကြောင့်မလို့အားလုံးပြတ်နေတဲ့အချိန်မှာတောင်သူတွေနေတဲ့အင်မတန်ကိုခက်ခဲတဲ့အနေအထားမျိုးပေါ့နော်။ဆိုရမယ်ဆိုပြောရမယ်ဆိုတော့စက်ပြေးပြေးကိုကြည်ကြည်ပြန့်ပြန့်လုပ်လို့မရတဲ့အနေအထားမျိုးလောလောဆယ်ရောက်နေတယ်လို့ပြောလို့ရပါတယ်။ဒီစက်ပြေးပြေးကန်တာဖွံ့ဖြိုးတိုးတက်ဖို့ဆိုရင်နေဆက်ကုံတွေကြီးကကောင်းကိုကောင်းမှဖြစ်မယ်။နေဆက်ကုံတွေကြီးကိုပဲအားကိုးရတယ်။ကျွန်တော်တို့ကဒီဒီမော်ကြီးတွေနဲ့တကယ်ဟိုဒီအနောက်ဥရောပကိုပို့လာတော့ဂျပန်ကိုပို့လာတော့စိတ်ကူးမမြင်နိုင်သေးဘူးပေါ့။အဲ့လောက်ထိအောင်စိတ်ကူးမမြင်နိုင်တဲ့အချိန်မှာအိန္ဒိယနယ်စပ်တို့တရုတ်နယ်စပ်တို့ထိုင်းနယ်စပ်တို့ဒီ border trade ကြီးကိုနယ်စပ်ကုန်သွယ်ရေးကိုအားကိုးပြီးတော့မှဒီမြင့်တင်နေတဲ့ပထမအဆင့်ပေါ့နော်မြင့်တင်နေတဲ့ကာလမှာဒီလိုနယ်စပ်ကုန်သွယ်ရေးလမ်းကြောင်းတွေပိတ်သွားတဲ့အတွက်ဒီစိုက်ပျိုးရေးဟာကဏ္ဍဟာဘယ်လိုမှတိုးတက်နိုင်စရာအကြောင်းရှိဘူးလို့ကျွန်တော်တို့သုံးသပ်ရပါတယ်။တကယ်တင်မောင်းတဲ့ကုန်သွယ်တဲ့ export လုပ်တဲ့အဆင့်ကိုတောင်းမှသွားဖို့နေနေသားသားဒီ border trade ကိုတောင်းမှကျွန်တော်တို့လက်လွတ်ဆုံးရှုံးနေရတဲ့အခြေအနေမျိုးဖြစ်သွားဘူး။စိုက်ပျိုးရေးခဏတိုးတက်ဖို့အတွက်လိုအပ်နေသေးတယ်လို့ဒါသုံးသပ်လို့ရပါတယ
်။နေဆက်လမ်းကြောင်းအလုံးဟာတိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တွေနဲ့ဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကတစ်ဖက်စစ်ကောင်စီစကားစတပ်တွေကတဖက်တိုက်ပွဲတွေပြင်းထန်နေတဲ့အတွက်အဲ့ဒီလမ်းကြောင်းတွေပေါ်မှာကုန်ကားတွေတန်းစီပိတ်ဆို့နေပါတယ်။အဲ့ဒီအတွက်ကုန်ကားတွေပေါ်မှာပါလာကြတဲ့ဖျဲသီးနဲ့သီးနှံတွေလည်းပျက်စီးကုန်ပါတယ်။ပြီးခဲ့တဲ့တစ်တုံညာနှစ်ကွန်စစ်စင်ရေးကို MNDAA ကိုကန့် TNLA တအောင်ဖလောင်နဲ့ AA ရခိုင်အာရခတပ်တော်စတဲ့ညီနောင်မဟာမိတ်၃ဘွဲ့ကစတင်ခဲ့ပြီးတဲ့နောက်လာရှိုးမူဆယ်ရှမ်းပြည်အရှေ့မြောက်တရုတ်နယ်ကုန်သွယ်ရေးလမ်းမကြီးပိတ်ဆို့သွားပါတယ်။အဲ့ဒီနောက်ကိုကန့်ဘက်ကလမ်းတွေကလည်းဇက်တိုက်ပိတ်ကုန်ပါတယ်။တစ်ဆက်တည်းမှာပဲ KNU ကင်းတပ်ဖွဲ့တွေကမြားဝတီမြို့ကိုတိုက်ခိုက်ပြီးဒေါနာတောင်နှမ်းဘော်ကိုစိုးမိုးထားလိုက်တဲ့အတွေ့ထိုင်းမြန်မာကုံသွယ်ရေးအာရှလမ်းမကြီးလည်းပိတ်ဆို့သွားပါတယ်။တခါအိန္ဒိယနယ်စပ်ကုံသွယ်ရေးနှစ်သွယ်ဖြစ်တဲ့တမူးကလေးလမ်းကိုလည်းဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကစိုးမိုးပြီးခန်းပတ်မြို့ကိုသိမ်းပိုက်လိုက်ပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်း AA အရခတပ်တော်နဲ့စစ်ကောင်စီစကားစတပ်တွေမောင်တော်မြို့တဝိုက်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နယ်စပ်ကုံသွယ်ရေးပိတ်သွားပါတယ်။ဒီလိုအခြေအနေတွေကြောင့်နယ်စပ်ကုံသွယ်ရေးအလုံးပြန်လည်အသက်ဝင်ဖို့ကတော့လက်နက်ကိုင်ပရိပခါတွေချုပ်ငိမ့်မှသာဖြစ်နိုင်မှာပါ။အဲ့ဒါမှသာမြန်မာနိုင်ငံရဲ့အဓိကစီးပွားရေးဖြစ်တဲ့လေယာစိုက်ပျိုးထုတ်ကုန်တွေပြန်လည်ပြီးဈေးကွက်ကောင်းတစ်ခုကိုရရှိမှာဖြစ်ပါတယ်ခင်ဗျာ။
နေဇာကုံသွဲရေမတည်ငြိမ်မှုကြောင့်မြမတောင်သူတွေစိုးရိမ်နေကြတဲ့အကြောင်းမြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စိုးမင်းကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မကိုမတင်ဆက်ပေးခင်မှာမြန်မာနဲ့ယူကရိန်းနှစ်နိုင်ငံအခြေအနေနှိုင်းယှဉ်ချက်ကိုပြောပြပေးကြပါမယ် မြန်မာအရေးဟာယူကရိန်းအရေးနဲ့ရှင်ရင်နိုင်ငံတကာအာရုံစိုက်ခံရမှုကဆက်လက်ပြီးတော့နေပါလျက်ရှိနေပါတယ်။အဲဒီလိုနိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အပိထောက်ခံမှုဟာသတင်းမီဒီယာတွေရဲ့ကဏ္ဍအားနည်းမှုကြောင့်ဒါမှမဟုတ်သက်ဆိုင်ရာအစိုးရရဲ့နိုင်ငံတကာဆက်ဆံရေးလိုအပ်ချက်ကြောင့်ဖြစ်နိုင်လားဆိုတဲ့အပေါ်မှာယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနိုင်ရှင်ချက်အစီအစဉ်ကနေဟောက်စာကတင်ဆက်ပေးထားပါတယ်ရှင်။
Not go anywhere. You're stuck with us.
You're ready to come back.
I kept the beginning of the book, George.
ယူကရိန်းနိုင်ငံရေးမှာဆိုရင်တမရဇလန်စကီကိုယ်တိုင်အခြားနိုင်ငံခေါင်းဆောင်တွေနဲ့တွေ့တွေ့ပြီးတော့ထောက်ခံမှုတွေရအောင်လုပ်နေပါတယ်။အလျားတူပဲ NUG အစိုးရနဲ့အာနာသိန်းစစ်တပ်ကလည်းအာဆီယံနိုင်ငံတွေအပါအဝင်နိုင်ငံတကာအားပေးထောက်ခံမှုရဖို့အပြိုင်အဆိုင်စ조사နေကြပါတယ်။ယူကရိန်းနဲ့မြန်မာအရေးဟာတူညီချက်တွေရှိနေသလိုကွဲပြားခြားနှက်ချက်တွေလည်းရှိနေပါတယ်။နိုင်ငံတကာရဲ့အာရုံစိုက်မှုနဲ့အားပေးထောက်ခံမှုတွေဟာသက်ဆိုင်ရာအဖွဲ့အစည်းတွေရဲ့ဆက်ဆံရေးအားနည်းချက်ကြောင့်လားဒါမှမဟုတ်နိုင်ငံရဲ့အကျိုးစီးပွားဆက်နွယ်နေမှုကြောင့်လားဆိုတာကိုအာနာသိန်းခါစမှာစစ်တပ်ရဲ့ဖမ်းဆီးတာကိုခံခဲ့ရမှုတဲ့သတင်းစာဆရာကိုနေတန်ပေါင်းကိုဆက်သွယ်မေးမြန်းထားပါတယ
်။အယောသုံးဝန်ခံရင်တော့ကျွန်တော်တို့ဒီဘက်ကဒီတော်လိုင်းလှုပ်ရှားမှုအင်အားစုတွေဘက်ကပေါ့နော်ဒီပတ်စစ်စစ်တပ်ကကျူးလွန်နေတဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတရင်တင်ဆက်တဲ့အခါမှာပြောတာဆိုတာနိုင်ငံရေးအစည်းအဝေးရပြောတာဆိုတာမှာနိုင်ငံတကာကိုမရောက်နိုင်ဘူးလို့ပြောရင်တော့နည်းနည်းလေးကျွန်တော်တို့အသိတော်လက်မခံချင်းကြောက်ပါတယ်ကျွန်တော်မြန်မာနိုင်ငံမှာ Ukraine Russia test ဆိုပြီးတစ်နှစ်ကျော်လောက်ကျွန်တော်တို့ကြည့်ဖြစ်တာပါကျွန်တော်နိုင်ငံကဟိုတချို့ကတော့ငါတို့ကကန်ဆူငါတို့နိုင်ငံမှာတစ်ခုခုအရေးကြည့်တဲ့အခြေအနေတွေဖြစ်တိုင်းကမ္ဘာမှာကြီးမားတဲ့ပြဿနာကြီးတခုဖြစ်ရင်အဲ့ဘက်ကိုအာရုံနဲ့နေသွားတယ်ဆိုတော့ဒါကတော့မှန်မယ်လို့ပြောပြရတယ်။ယူကရိန်းနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အကျိုးစီးပွားကြီးတယ်။ကျွန်တော်နိုင်ငံနဲ့ပတ်သက်ရင်နိုင်ငံတကာရဲ့အကျိုးစီးပွားမရှိဘူးလို့ပြောပြရတယ်။ moral အကျိုးစီးပွားလောက်ပဲရှိတယ်။ democracy ကိုအားပေးတယ်လူခွင့်ဖြစ်တယ်ပေါ့နော်။အဲ့ဒီဟာကြောင့်ဖြစ်တာ။နောက်ဒုတိယတစ်ချက်ကတော့ကျွန်တော်တို့ဘက်မှာ PR အားနိုင်ချက်ရှိတယ်။အဲ့ဒါအမှန်ပဲ။ပြာမှာကျွန်တော်တို့သတင်းသမားယူဘက်ကလည်းပြာအားနေတယ်လို့ဒီဒီလက်မကင်တိုက်နေတဲ့အင်အားစုတွေရောနောက်အတိုက်ခံအစိုးရတွေဘက်ကကောအာပြာအားနေတယ်အဲ့တော့ပြာကိုပြီးခဲ့တဲ့နှစ်နှစ်ခွဲလောက်မှာသူတို့ PR strategy တွေပြင်လာပြီးနိုင်ငံတော်ထိုးပေါက်တယ်အဲသူတို့ဒီကျွန်တော်တို့ကြားမှုကြားလိုက်မယ်တပါတယ်ပြီးခဲ့တဲ့တလနှစ်ပတ်လောက်ကကျွန်တော်တို့ဒီ channel 4 ਆ လာတယ်တောက်လျှောက်ကျွန်တော်တို့ current year တိုက်ပွဲပိုင်းတောက်လျှောက်အကုန်လုံးသူတို့ဆိုလိုချင်တာကဒီလို impact မျိုးက every day နေတိုင်းဖြစ်เสียမှာလို့အဲ့မဲ့ကဘာကိုရောက်တယ်ကဘာကတိလားဆိုတော့တိတယ်စိတ်ဝင်စားလားအကူညီမလားဆိုရင်တော့အကူညီခြင်းနဲ့ဒါပေမဲ့ Ukraine ကိုကိုယ်တိုင်ကူညီတယ်မြန်မာကိုအဲ့တော့နောက်ဆုံးဘယ်နေရာမှာနိုင်ငံတကာကကျွန်တော်တို့ဒီ PR အားနဲ့လို့ကျွန်တော်နိုင်တော့မကူတာမဟုတ်အကျိုးစီးပွားကြောင့်ဘာကြောင့်လဲဆိုတော့ဒီစစ်ပွဲပေါ်သုံးသက်ချက်နိုင်ငံတကာကအမေမတို့အဲ့ဒါကြောင့်ဒီလိုထပ်ပါတယ်။သူညီချက်တွေကဖွင့်လို့အကုန်တူပါတယ်။မတရားအဖြစ်ဟိုလူတို့ကိုအယက်သားတွေကိုနိုင်ငံတနိုင်ငံလူမျိုးတွေပြည်သူတွေအများကြီးနေရပါမမကနေတဲ့နိုင်ငံတကူကျူးကျော်တာနဲ့ကိုယ့်နိုင်ငံထဲမှာရှိတဲ့ကိုယ့်ပြည်ယူကျော်စင်ရယ်တယ်စစ်ပွဲကြီးကတော့တူတူပဲဖြစ်ခဲ့တဲ့တတားဖြတ်တာရက်စက်မှုဟိုယူရောဘလိုခေါမလဲစစ်ရာဆိုမှုအဲ့ဒါအားလုံးကတူတူပါပဲပူတင်ကို ICC တင်မှုကြိုးစားတယ်မဲအောင်လိုက်အောင်ဘာလို့ ICC တင်မှုမကြိုးစားလဲကျွန်တော်ဆောင်တာပြောခဲ့တဲ့ interest ကအဲ့ဒါကျွန်တော်ဆိုလိုချင်တာကျွန်တော်နဲ့တိုင်းပြည်နဲ့ Ukraine မှာဖြစ်နေစစ်ပွဲကဖြစ်ခဲ့တဲ့ခံစားမှုတွေဒုက္ခတွေအားလုံးတခုပဲနိုင်ငံတကာကျွန်တော်တို့ဘာကြောင့်မကူညီရလဲဆိုတော့အချို့အချာအာနာပိုင်းတဲ့နိုင်ငံတခုကိုသူများနိုင်ငံကျူးကျော်တာကိုကျူးကျော်တယ်လို့ပြောပြီးနိုင်ငံအတွင်းမှာဖြစ်နေတဲ့ဟာကိုတော့ပီလင်းစစ်လို့ပြောတယ်ကျွန်တော်တို့ကလည်းကိုယ့်ကိုပြန်မေးတာကျွန်တော်တိုင်းမှာဖြစ်နေတဲ့တော်လိုင်းကြီးကပီလင်းစစ်တာကျွန်တော်တို့ကပီလင်းစစ်မဟုတ်ဘူးဒါပေမဲ့နိုင်ငံတကာ definition ကသူကပီလင်းစစ်ဒါဒီအချို့ချာအာနာပိုင်းတဲ့ကိစ္စကိုဝင်မစွန့်နဲ့ဆိုတဲ့နေရာမှာရက်သွားတဲ့အတွက်ကျွန်တော်တို့ညွန်နေတာမဖြစ်ဘူးအဲ့တော့ကျွန်တော်တို့ကကိုအားကိုကိုပြီးကိုပွဲကိုပြီးအောင်လုပ်ပါမှာပေါ့လေ
ဒါကတော့ယူကရိန်းရေးနဲ့မြန်မာအရေးကိုသတင်းစာဆရာကိုနေတန်ပေါင်ကတုံ့တက်ထားတာပဲဖြစ်ပါတယ်။နောက်တစ်ပတ်မှလည်းဘသူတွေကဒီစီစဉ်မှာပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောက်စာပါအမေရိကန်ပြည်တော်စုကနေတင်ဆက်ပေးခဲ့တာပါ။
ယူကရိန်းမြန်မာနိုင်ငံချင်းအစီအစဉ်ကိုဟောင်းစာကတင်ဆက်ပေးခဲ့တာပါအခုတော့အမေရိကန်နိုင်ငံရေးအကြောင်းသတင်းဆောင်မအစီအစဉ်အလှည့်ကိုပေးကြရအောင်ပါအရှိအလဲပိုင်းဒေတာတွင်ဂျာဝင်နှိမ့်နိုင်နေတဲ့အီဂျစ်နဲ့ကာတာနိုင်ငံတွေနဲ့ပါရေးဆွဲထားတဲ့အစ္စရေးနဲ့ဟာမတ်အဖွဲ့အကြားငြိမ်းချမ်းရေးအစီအစဉ်အကောင့်ထဲပေါ်လာအောင်အမေရိကန်ပြည်ထောင်စုကဆက်လက်ပြီးတော့တွန်းတွန်းတိုက်တိုက်လှုံ့ဆော်နေပါတယ်အခုချိန်မှာတော့ဂါဇာမှာတိုက်ပွဲတွေပိုပြင်းထန်နေပြီးတော့အစ္စရေးရောဟာမတ်ဘက်ကပါငြိမ်းချမ်းရေးအစီအစဉ်နဲ့ပတ်သက်လို့လက်ခံတဲ့တိုးတက်မှုမတွေ့ရသေးပါဘူး VOA သတင်းတောက် Arash Arabasidi သတင်းပေးပို့ထားတာကိုအခြေခံပြီးတော့ဦးသိန်းထိုင်ဦးကပြောပြပေးမှာပါရှင်
ဒီကနေ့သတင်းဘက်ကကျင်းပခဲ့တဲ့သမ္မတလောင်းစကားစစ်တိုးပွဲအပြီးသမ္မတဂျိုးဘိုင်ဒန်ရောသမ္မတဟောင်းဒေါ်နယ်ထရန့်ရောနယူးယောက်စလုံးမဲဆယ်စည်းရုံးပွဲတွေပြန်ကျင်းပနေပါလေသမ္မတဂျိုးဘိုင်ဒန်စကားစစ်တိုးပွဲမှာထိထိရောက်ရောက်ပြောဆိုနိုင်စွမ်းမရှိဘူးလို့သတ်မှတ်ခံထားရပါလေဘာဖြစ်ဖြစ်ဒုတိယသတင်းအတွက်သူထက်ရွေးခံမယ်ဆိုတာကိုသူ့ကိုထောက်ခံသူတွေကိုသမ္မတဘိုင်ဒန်ပြောဆိုနေပါလေ
I give you my word as a Biden I would not be running again if I didn't believe
ကျွန်တော်နှလုံးသားထဲကလိုက်လိုက်လဲလဲပြောတာပါဒီတာဝန်ကိုမထမ်းဆောင်နိုင်ဘူးလို့ယုံကြည်ရင်ကျွန်တော်သမ္မတရွေးကောက်ပွဲထပ်ဝင်ပြိုင်မှာမဟုတ်ပါဘူးဒီရွေးကောက်ပွဲမှာကျွန်တော်တို့ဘက်ကပေးဆက်ရမယ့်အရင်နှီးတိတ်ကြည့်ပါတယ
်သတင်းဘက်ကကျင်းပခဲ့တဲ့မဲဆယ်ရန်မုံငွေပွဲတွေကတော့စကားစစ်တပွဲမှာထိထိကောင်းကောင်းဖြစ်ခဲ့တဲ့ဂျိုးဘိုင်ဒန်နေရာမှာတခြားသမ္မတလောင်းတယောက်ရွေးဖို့စဉ်းစားသင့်နေပြီဆိုပြီးဒီမိုကရက်တစ်ပါတီအတွင်းစိုးရိမ်မှုတွေကိုဖယ်ရှားဖို့နောက်ထပ်ခွင့်ရေးတစ်ခုဖြစ်နေပါလေဒေါ်နယ်ထရန့်ကတော့ရွေးကောက်ပွဲဟာအင်အားခိုင်မာမှုနဲ့အာဏာပြောင်းချက်မှုတစ်ခုအကြားရွေးချယ်ရမယ့်ရွေးကောက်ပွဲဖြစ်တဲ့ဆိုတော့စကားစစ်တိုးပွဲကတက်သည့်ပြလိုက်တာလို့မဲဆက်ပွဲမှာပြောနေပါလေ
The question every voter should be asking themselves today is not whether Joe Biden can
မဲဆန္ဒရှင်တိုင်းကိုဒီနေ့မေးရမယ်မေးခွန်းကဂျိုးဘိုင်ဒန်ဟာမိနစ်90စကားစစ်တိုးပွဲမှာဆက်ပြီးဆွေးနွေးနိုင်သလားမဆွေးနွေးနိုင်ဘူးလားဆိုတာမဟုတ်ပါဘူးအမေရိကန်ပြည်ထောင်စုဟာလိန်ညာလှည့်ပြားတဲ့ဂျိုးဘိုင်ဒန်သမ္မတအဖြစ်တာဝန်ယူတဲ့အောက်မှာနောက်ထပ်၄နှစ်ဆက်ခံမလားဆိုတာပ
ါဂျိုးဘိုင်ဒန်ရွေးကောက်ပွဲမှာဆက်ပြိုင်မယ်လို့သူယုံကြည်တဲ့အကြောင်းကိုလည်းစကားစစ်တိုးပွဲပြီးလူထုနဲ့တွေ့ဆုံရမှာဒေါ်နယ်ထရန့်ကပြောပါလေ
Many people are saying that after last night
သူတို့များများကဂျိုးဘိုင်ဒန်ရွေးကောက်ပွဲဆက်ပြိုင်တော့မှာမဟုတ်ဘူးလို့ပြောနေပါတယ်ဒါပေမဲ့တကယ်တော့သူဟာကျွန်တော်တို့ပြောနေတဲ့တခြားဒီမိုကရက်တွေထက်လူထုစစ်တမ်းတွေမှာပိုပြီးရှေ့ကပြေးနေပါတယ်ပြိုင်ပွဲကနှုတ်ထွက်မယ်လို့ကျွန်တော်မထင်ပါဘူး
ဒီမိုကရက်တစ်ပါတီအတွင်းတချို့သမ္မတဘိုင်ဒန်စာသူ့ရဲ့ဒုသမ္မတဖြစ်တဲ့ကမလာဟဲရစ်နဲ့စာထုတ်ဖို့ပြောတာမျိုးတွေရှိသလိုတချို့ကလည်းလူထုထောက်ခံမှုအပြောင်းအလဲဖြစ်နိုင်ခြင်းမစ်ချီဂန်ပြည်နယ်အုပ်ချုပ်ရေးမှူးခရက်ရှန်ဝက်မာနဲ့စာထုတ်ဖို့ကယ်လီဖိုးနီးယားပြည်နယ်အုပ်ချုပ်ရေးမှူးကေဗင်နျူဆန်ဒါမှမဟုတ်ကန်တကီပြည်နယ်အုပ်ချုပ်ရေးမှူးအန်ဒီဘက်ရှောအီလီနိုယ်စ်ပြည်နယ်အုပ်ချုပ်ရေးမှူးဂျေဘီပရစ်ကောစသဖြင့်အကြံပြုနေကြပါလေသမ္မတဘိုင်ဒန်နေရာမှာအစားထိုးဖို့ဆိုတော့ဒီမိုကရက်တစ်ပါတီအတွင်းအခုလိုထောက်ခံမှုပေးနေသူတွေကလက်မခံကြပါဘူး။အော်ဂိုလာပါတီညီလာခံမှာတခြားကိုယ်စားလှယ်လောင်းတစ်ယောက်ကိုအစားထိုးမယ်ဆိုရင်သမ္မတဘိုင်ဒန်ကပြိုင်ပွဲကနေနှုတ်ထွက်ပေးရပါလိမ့်မယ်။ဗာဂျီးနီးယားတက္ကသိုလ်ကပါမော့ခတ်လယ်ရီဆာဗတိုကအခုလိုသုံးသပ်ပါတယ်
။ They would have to go to the White House and try to convince
သူတို့အင်ဗျူရိုကိုတွားပြီးသမ္မတဘိုင်ဒန်ဘက်ကလက်ခံလာအောင်နားချစည်းရုံးဖို့လိုပါတယ်။ဒါပေမဲ့လက်ခံလာဖို့ဆိုတာကတကယ်ကိုခက်ခဲတဲ့ကိစ္စပါ။သမ္မတကတော့ဂျေးဘိုင်ဒန်ကိုလည်းလက်ခံလာအောင်စည်းရုံးရပါလိမ့်မယ်။ဒါကပုံပြီးတော့ခက်ခဲနိုင်ပါတယ်
။သမ္မတကတော့ဂျေးဘိုင်ဒန်ကစကားစစ်တိုးပွဲအပြီးလူထုစည်းရုံးပွဲတစ်ခုမှာသူ့ရဲ့ခင်ပွန်းသမ္မတဘိုင်ဒန်ဟာအမေရိကန်ပြည်ထောင်စုအတွက်အကောင်းဆုံးရွေးချယ်ရမယ့်သမ္မတလို့ပြောဆိုနေပါတယ
်။
ညစကားစစ်ထုတ်ပွဲမှာဂျိုးဘိုင်ဒန်ကိုတွေ့ကြတဲ့အချိန်တမရတယောက်ရဲ့ဂုဏ်သိက္ခာအကျင့်လက္ခဏာတွေနဲ့အမှန်တရားကိုထုတ်ဖော်ခဲ့တာပါဒေါ်နယ်ထရမ့်ကလိန်ပြီးရင်လိန်နေတာကိုတွေ့ရမှာပ
ါ CBS ရုပ်သံကနဦးထွက်လာတဲ့စကားစစ်ထုတ်ပွဲအပြီးစစ်တမ်းနေမှာတော့ဘိုင်ဒန်ဟာကိုယ်စားလှယ်လောင်းအဖြစ်ဆက်ရှိနေတဲ့ဆိုတော့ဒီမိုကရက်အများစုကလက်ခံပါတယ်မာကယ်တက္ကသိုလ်နိုင်ငံရေးသိပ္ပံပါမောက်ကဂျူလီယာအာဇာရီကတော့နိုင်ငံရေးပါတီရဲ့ထွေထွေညီလာခံကပဲစကားစစ်ထုတ်ပွဲတဲ့မဲဆန္ဒရှင်တွေပေါ်မှာပိုပြီးဩဇာတရားမှုရှိတယ်လို့ပြောပါလေ
sort of state of the art research in
နောက်ဆုံးပေါ်ခေအမီဆုံးသူတေသနာနီလန်းနေရဲ့တွေ့ရှိချက်အရမဲဆန္ဒရှင်တွေပေါ်မှာစီရင်နိုင်တာနိုဝင်ဘာရွေးကောက်ပွဲမှာဘယ်သူကိုမဲပေးမလဲဆိုတာဆုံးဖြတ်နိုင်တဲ့အဓိကနေရာဆွေးနွေးပွဲတွေကပါတီညီလာခံမှာစကားစစ်ထိုးပွဲမဟုတ်ပါဘူ
းသမ္မတဘိုင်ဒန်ရဲ့မဲဆန္ဒစီရင်မှုတွေကတော့စကားစစ်ထိုးပွဲပြီးတာနဲ့လာမဲ့ပါတီနိုင်ငံလုံးဆိုင်ရာညီလာခံကျင်းပရေးကော်မတီအဖွဲ့ဝင်တွေနဲ့အစည်းအဝေးတွေခေါ်ယူကျင်းပနေပါတယ်အဲ့ဒီအစည်းအဝေးတွေမှာပါဝင်တဲ့ကော်မတီဝင်တချို့ကတော့သမ္မတဘိုင်ဒန်ပြန်ရွေးခံရမယ်ဆိုတာကိုအကြီးအကျယ်ကောင်းမြင်မျှော်လင့်ထားတဲ့အကြောင်း အပြည်သတင်းဌာနကိုပြောပါတယ်စကားစီတိုးဝိုင်တင်သမ္မတဘိုင်ဒန်ရဲ့ဆွေးနွေးပြောဆိုပုံလေးပေါ်ဝေဖန်ဒါရီကိုသူတို့ကလက်မခံညှင်းပယ်နေကြဆဲဖြစ်ကြောင်းပါခင်ဗျာ
အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မအစီအစဉ်ကိုဦးသိန်းထောက်ကတင်ဆက်ပေးခဲ့တာပါအခုတခါတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်ကိုမတင်ဆက်ပေးခင်မှာ VOA ရဲ့ပုံပြရုပ်သံအစီအစဉ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ပြည်ထောင်စုမှနိုင်ငံကိုပဲ့ကိုင်ဖို့နိုင်ငံသားတွေကတမရနဲ့လွှတ်တော်ကိုရွေးချယ်တင်မြှောက်ပါတယ်ဒါပေမဲ့မူဝါဒတွေကိုကိုယ်ပိုင်ဆုံးဖြတ်ချက်နဲ့ပြင်ဆင်နိုင်တဲ့နည်းလမ်းတွေတမရတွေမှာရှိပါတယ်အခုနှစ်ပိုင်းတွေအတွက်အပြောများနေတဲ့နည်းတစ်ခုက Executive Order ဆိုတဲ့သမ္မတအမိန့်အာဏာပဲဖြစ်ပါတယ် VOA ပုံပြရုပ်သံမှာကိုဝင်းခမ်းမောင်ကတင်ဆက်ပေးထားပါတယ်ရှင
်ဘောပင်တချောင်းရဲ့အာဏာလက်မှတ်လေးတစ်ချက်ထိုးလိုက်ရုံနဲ့သမ္မတတွေအနေနဲ့သမ္မတအမိန့်အာဏာထုတ်ပြန်လို့ရပါတယ်ပြည်ထောင်စုအစိုးရလိုက်နာဆောင်ရွက်ရမယ့်ညွှန်ကြားချက်တွေဖြစ်ပါတယ်သူတို့မှဥပဒေရဲ့အာဏာပါဝင်ပါတယ်သမ္မတကအမိန့်ပေးနိုင်တဲ့စွမ်းအားမှာလည်းအတိုင်းတာတော့ရှိပါတယ်သမ္မတအမိန့်အာဏာကိုဘာနဲ့အကောင့်ထဲပုံမှာလဲဖွဲ့စည်းပုံအခြေခံဥပဒေနဲ့လားအခြားဥပဒေတရားရဲ့နဲ့လားဆိုတာဖော်ပြထားရပါမယ်သမ္မတအမိန့်အာဏာတွေကိုပယ်ဖျက်နိုင်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေနဲ့မကိုက်ညီဘူးဆိုပြီးတရားရုံးကဆုံးဖြတ်နိုင်ပါတယ်ဒီအမိန့်အာဏာကိုအကောင့်ထဲပုံဖို့ငွေကြေးလွတ်တော်ကခွင့်မပြုဘဲညှင်းလို့ရပါတယ်သမ္မတအမိန့်အာဏာတွေကိုပယ်ချတဲ့ဥပဒေလွတ်တော်ကအတည်ပြုလို့ရပါတယ်နောက်တက်လာတဲ့သမ္မတတွေကသမ္မတအမိန့်အာဏာအသစ်ထုတ်ပြီးအရင်သမ္မတထုတ်ပြန်ထားတာကိုပြက်ပြယ်စေပါတယ်။သမ္မတဖြစ်ပြီးတလကြာမှကွယ်လွန်သွားတဲ့သမ္မတဝီလျံဟယ်ရီဆန်ကလွဲရင်ကျန်အမေရိကန်သမ္မတတိုင်းအ ਨੇ ဆုံးသမ္မတအမိန့်အာဏာထုတ်ပြန်ကြပါတယ်။တချို့သမ္မတအမိန့်အာဏာတွေကတမိုင်းတွင်ပါတယ်။ကိစ္စကြီးကြီးငယ်ငယ်တွေမှာသမ္မတတွေဟာသမ္မတအမိန့်အာဏာထုတ်ပြန်ပြီးဦးစားပေးလုပ်ငန်းတွေအပြောင်းလဲလုပ်ခဲ့သလိုပြည်ထောင်စုအစိုးရလုပ်ကိုင်ပုံတွေကိုပြောင်းလဲခဲ့ပါတယ်။
ဒီရဲ့ပုံပြရုပ်သံအစီအစဉ်ကိုကိုဝင်းခမောင်ကတင်ဆက်ပေးသွားတာပါအမေရိကန်အတန်ညာဘက် VOA မြန်မာဘာသာအစီအစဉ်တွေကိုည9နိုင်ကနေ10နိုင်အထိအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့ကမ္ဘာတစ်လွှာခီးသွားအစီအစဉ်အလှည့်ပါဒီတစ်ပတ်တော့ Sweden နွေရာသီကြိုးပွဲတော်အကြောင်းပြောပြပေးထားပါတယ်နွေရာသီရောက်ချိန်ကိုမျှော်လင့်စောင့်စားကြိုးဆိုကြတဲ့ဥရောပနိုင်ငံတွေက Sweden နိုင်ငံမှာနွေရာသီကိုကြိုးဆိုတဲ့ Midsummer ပွဲတော်ဟာနိုင်ငံတော်အလေးထားကျင်းပကြတဲ့ပွဲတော်တစ်ခုဖြစ်ပါတယ်ဟိုးအရင်အစဉ်လာတွေအတိုင်းဝေစားစင်ရင်ကျင်းပကြတဲ့ပွဲတော်ကိုမတ်စုမြတ်မွန်နဲ့အတူကမ္ဘာတစ်လွှာခီးသွားစီစဉ်ကနေတွားရောက်ပြီးတော့ဆင်နွှဲကြရအောင်ပါရှင်
ဥရောပနိုင်ငံတွေမှာနွေရာသီကာလနေ့တာအခြေဆုံးဖြစ်တဲ့နေ့ကိုပုံစံမျိုးစုံနဲ့ကြိုးဆိုကြလေရှိပါတယ်။ဥရောပတိုက်မြောက်ပိုင်းစကန်ဒီနေဗီးယားနိုင်ငံတစ်ခုဖြစ်တဲ့ဆွီဒင်နိုင်ငံမှာတော့ရုံးဖက်ရက်သတ်မှတ်ပြီးတော့ကို Midsummer ပွဲတော်ဆိုပြီးတော့ကြိုးဆိုပါတယ်။ခရီးယာဘာသာရေးပွဲတော်အနေနဲ့အလဲခက်လောက်ထဲကစတင်ခဲ့တယ်လို့ယုံကြည်ကြတဲ့ပွဲတော်ဟာဒီကနေ့မှာတော့နွေရာသီကိုကြိုးဆိုတဲ့ Midsummer ပွဲတော်တစ်ခုအနေနဲ့ဆွီဒင်နိုင်ငံတဝက်မှာကျင်းပကြပါတယ်။နှစ်စဉ်ဇွန်လ19ရက်နဲ့25ရက်ကြားကတောက်ချနေတိုင်းမှာမစ်ဆာမနီအချိုပွဲတော်တွေနဲ့စတင်လေးရှိပါတယ်။ဆွီဒင်နိုင်ငံစတော့ခေါမ်မြို့တော်ကစကန်ဆယ်လဟာပြင်ပြတိုက်မှာ2024ခုနှစ်အတွက်နေတာအခြေဆုံးဖြစ်တဲ့ဇွန်လ21ရက်နေ့ကနေဇွန်လ23ရက်နေ့အထိမစ်ဆာမပွဲတော်ကို3ရက်ကျင်းပခဲ့ပါတယ်။နွေရာသီကိုကြိုးဆိုတာဖြစ်တယ်လို့စိုက်ပျိုးရာသီမှာအထွက်တိုးအောင်မြင်စေဖို့ဟိုးအရင်တွေကအစဉ်လာတွေအတိုင်းမစ်ဆာမပွဲတော်တွေကိုကျင်းပပါတယ်။အသစ်တစ်ပတ်မွေးဖွားခြင်းနဲ့မြို့အောင်အထွက်တိုးခြင်းသင်္ကေတအဖြစ်ပန်းတွေတည့်ရွက်တွေကိုပန်းတိုင်မှာအလှဆင်ကြသလိုကိုရိုင်းပန်းတရဖူတွေလုပ်ပြီးတော့ပွဲတော်လာသူတွေဆင်မြန်းကြပါတယ
် Thank you. I'm from Orlando, Florida and I'm here because this is midsummer.
ကျွန်မ Florida ပြည်နယ် Orlando မြို့ကလာတာပါ။ဒီနေ့မှတခါကျွန်မရဲ့ midsummer ပွဲတော်အတွေ့အကြုံကိုရကျင်လို့လာခဲ့တာပါ။ဆွီဒင်မှာဒီအတွေ့အကြုံကိုစကန်ဆာမှာရကျင်လို့ကိုလာခဲ့တာပါပဲ။
ဆွီဒင်နိုင်ငံအတွက်အရေးအပါဆုံးပွဲတော်တစ်ခုလို့ပြောနိုင်တဲ့ Midsummer ပွဲတော်ကိုအခုလိုကမ္ဘာနေရာစုံကနေတကူတကလာပြီးတော့ဆင်နွှဲကြသူတွေမနှဲလှပါဘူး
It's my first time celebrating Midsummer and first time being in Sweden
ဆွီဒင်ကိုအခုပထမဆုံးရောက်ဖူးတာဖြစ်သလိုနွေရာသီပွဲတော်ကိုလည်းပထမဆုံးပါဝင်ဆင်နွှဲဖူးတာပါတကယ်ကိုသဘောကျဖို့ကောင်းတယ်လို့ပြောစရာလည်းကောင်းပါတယ
်ကမ္ဘာသက်တမ်းအရှိဆုံးလဟာပြင်းပြတိုက်ကြီးဖြစ်တဲ့ Skansen ပြတိုက်မှာရိုးရာအစဉ်လာတွေအတိုင်းဝက်စားဆင်ရင်ကခုံစားတော့ပြီးတော့ Midsummer ပွဲတော်ကိုကျင်းပကြတာပါအားလုံးပျော်ပျော်ပါပါဆူဝေးကောက်ခုံကြတာကိုမြင်ရသူတွေအနေနဲ့လဲစိတ်ကြည်နူးစရာကောင်းနေပါတယ်
Oh, I love it. I love all the people.
ကျွန်တော်ကတော့တိတ်ကိုကြိုက်ပါတယ်။လူတွေအများကြီးနဲ့တိုက်တိုက်ဝုန်းဝုန်းဆင်နွှဲရတာမျိုးတိတ်သဘောကျပါတယ်။နေထဲမှာနားနေကြသူတွေမျက်ကင်းပေါ်မှာတွားနေကြသူတွေကိုမြင်ရတာလည်းပျော်စရာကောင်းပါတယ်။အထူးသဖြင့်ပန်းနိုင်ကိုလှည့်ပတ်ပြီးကကြတာကိုကျွန်တော်သဘောအကျဆုံးပါ။
နွေရာသီကိုကြိုဆိုတဲ့မြစ်ချမပွဲတော်မှာပန်းမင်တွေနဲ့အလှဆင်ထားတဲ့ပန်းတိုင်ကိုလှည့်ပတ်ပြီးတော့ဖားရီလိုကားခုန်ကြတာကပွဲတော်ရဲ့ထူးခြားတဲ့အစဉ်လာတစ်ခုဖြစ်ပါတယ်။နေတာအရှိဆုံးတွေကိုရွေးပြီးတော့ပွဲတော်ကျင်းပလေးရှိတာမို့မြင့်နေတဲ့အထိဆွေဒင်ဒေသခံတွေအတွက်မိသားစုမိတ်ဆွေတငယ်ချင်းတွေနဲ့စုဝေးစားတောက်ကားခုန်ပြီးတော့ပျော်စရာနွေရာသီကာလတွေကိုကြိုဆိုနိုင်ကြပါတယ်။
I like it when it's nice weather because it used to rain in midsummer.
ရာသီဥတုတာတာရရဖြစ်နေတာကိုကျမသဘောကျပါတယ်။ခရိုင်းဆိုရင်မိုးတွေရွာလေးရှိတယ်လေ။ဒီနေ့တော့အေးအေးဆေးဆေးပွဲကိုဆင်နွှဲလို့ရပါတယ်
။ဆွေဒင်နိုင်ငံတော်မှာ midsummer ပွဲတော်ကိုအခုလိုကြီးကြီးကျယ်ကျယ်ဆင်နွှဲတာမျိုးရှိတယ်လို့ခုအတိုင်းဝိုင်းတဲ့ကိုနွေရာသီကိုကြိုဆိုတဲ့ပွဲတွေလှုပ်ကြတာလည်းရှိပါတယ်။အဓိကကတော့အားလုံးပါဝင်တဲ့ပျော်စရာပွဲတော်တစ်ခုဖြစ်နေဆင်နွှဲကြတာပါ
။ They are the people.is happy to
ဆုံးကြတွေ့ကြစကားပြောနိုင်ကြတဲ့အတွက်အားလုံးဝမ်းသာကြပါတယ်အားလုံးစိတ်လက်ပေါ်ပါပြီးတော့ပျော်ကြတာက mid summer ပွဲတော်ရဲ့အင်မတန်ကောင်းတဲ့ထူးခြားမှုဖြစ်ပါတယ
်ပန်းထရဖူတွေဆောင်းကြတာပန်းတွေနဲ့အလှဆင်ထားတဲ့ပန်းတိုင်ကိုဝိုင်းဖွဲ့လှဲ့ပတ်ကားခုန်ကြတာတွေအပြင် mid summer ပွဲတော်အတွက်အရေးပါတဲ့နောက်တစ်ခုကတော့မိသားစုမိတ်ဆွေတွေဝိုင်းဖွဲ့စားတောက်ကြတာဖြစ်ပါတယ
် so normally what we eat in mid summeris the same food of what we eat in Christmas
ပုံမှန်အဖြစ်တော့ mid summer ပွဲတော်မှာစားကြတဲ့အစားအစာတွေက Christmas မှာစားကြတာနဲ့အတူတူပါပဲငါးရောအသားရောအလုံးအတူတူပါပဲ
Atlantic သမုဒ္ဒရာမြောက်ပိုင်းကငါတလောင်းလို့ပြောကြတဲ့ဒီ herring ငါးတွေကိုအချင်းတဲတယ်လို့လှုပ်ထားတာရဲ့ထောပတ်နဲ့တွဲစားကြတဲ့လက်လက်ဆက်ဆက်အလူတွေရဲ့ cream နဲ့တို့စားတဲ့ strawberry သီးတွေရဲ့က mid summer ပွဲတော်မှာမပါမဖြစ်တဲ့အစားအစာတွေဖြစ်ပါတယ်နွေရာသီတရားဝင်စတင်တဲ့အထိတ်မှတ်ဆွီဒင်နိုင်ငံမှာကျင်းပတဲ့ midsummer ပွဲတော်တွေကိုဆွီဒင်လူမျိုးတွေတိတ်ကိုအလေးထားကြပြီးတော့ကြီးကြီးငယ်ငယ်ပါဝင်ဆင်နွှဲကြပါတယ်။ midsummer ပွဲတော်ဆင်နွှဲကြသူတွေအနေနဲ့ပန်းခွနမျိုးခူးဆွပြီးတော့ခေါင်းအုပ်အောက်မှာထားအိမ်ရင်ကိုယ့်ရဲ့အချစ်စစ်လက်တွဲဘော်ကိုအိမ်မက်မက်တယ်လို့ဆွီဒင်ရောယာပုံပြင်တွေထဲမှာပြောထားတာမို့ဒီအစဉ်အလာကဒီကနေ့အထိလဲမြို့သမီးငယ်တွေကြားရေပန်းစားတဲ့အစဉ်အလာတစ်ခုဖြစ်နေပါရဲ့ရှင်။ကျွန်မဆူမြတ်ပါမှာ
ဆွေရင်နွေရာသီကြိုပွဲတော်အကြောင်းကမ္ဘာတလောခီးသွားစီစဉ်မှာမတ်စုမြမုံကတင်ဆက်ပေးခဲ့တာပါ။အင်္ဂါညရဲ့ပတ်စဉ်အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။သောရရှင်နေအတွင်းနဲ့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့တချင်းတောင်းခြင်းနဲ့ဆိုရင်တော့ကျမတို့စီကို email လိပ်စာ permis@vnews.com ကိုပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာရဲ့ message ကနေတဆင့်လဲဆက်သွယ်နိုင်ပါတယ်။ဒီညအတွက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာမို့အခုဆက်ပြီးတော့နောက်ဆုံးရသတင်းအချင်းချုပ်ကိုတော့မတ်ကင်းလေးကပြောပြပေးပါပါရှင်။
အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်ကသမ္မတတာဝန်ယူခဲ့တဲ့အချိန်2020သမ္မတရွေးကောက်ပွဲရှုံးနိမ့်ခဲ့တာကိုပြောင်းလဲဖို့ကြိုးစားခဲ့တဲ့လုပ်ရက်တွေဟာတရားဝင်နဲ့တရားမဝင်မှုဆိုတာကိုတော့အောက်တရားရုံးတွေကဆုံးဖြတ်ရမှာဖြစ်တယ်လို့အမေရိကန်တရားရုံးချုပ်ကဆုံးဖြတ်ချက်ချလိုက်ပါတယ်။သမ္မတဂျိုးဘိုင်ဒန်ကတော့တရားရုံးရဲ့ဆုံးဖြတ်ချက်ဟာသမ္မတတယောက်ကိုဥပဒေချိုးဖောက်ခွင့်ရှိတဲ့သဘောမျိုးခွင့်ပြုလိုက်တာဖြစ်နေတဲ့အတွက်နောက်မှာအနေကြီးတဲ့အစဉ်လာတစ်ခုလိုဖြစ်သွားနိုင်တယ်ဆိုပြီးဝေဖန်ပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းဝယ်ယူသူမြန်မာနိုင်ငံသားတွေကိုစစ်ကောင်စီကအရေးယူလိုက်ပြီးတဲ့နောက်ပိုင်းထိုင်းနိုင်ငံရဲ့ဒီနှစ်ဒုတိယနဲ့တတိယသုံးလကွန်တိုအယောင်စည်းကွက်ဟာတိတိတိုက်တိုက်ထိခိုက်သွားတဲ့အကြောင်းထိုင်းကွန်တိုအယောင်ဌာနတစ်ခုရဲ့အုပ်ချုပ်ရေးမှူးကဘန်ကောက်ပို့သတင်းစာမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့ဧပြီလအတွင်းထိုင်းနိုင်ငံမှာကွန်တိုတိုက်ခန်းဝယ်ယူသူတွေကိုမြန်မာစစ်ကောင်စီကစတင်အရေးယူခဲ့ချိန်နောက်ပိုင်းဘီလီယံနဲ့ချီတဲ့တန်ဖိုးရှိတဲ့ကွန်တိုတွေအယောင်ရက်ဆိုင်နေတဲ့အကြောင်းလည်းသူကပြောထားပါဗျ။ထိုင်းနိုင်ငံကကွန်တိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာတရုတ်နိုင်ငံပြီးရင်မြန်မာနိုင်ငံသားတွေဒုတိယအများဆုံးနေရာမှာရှိတဲ့အကြောင်းကိုထိုင်းနိုင်ငံရဲ့အိုးအိမ်ချမ်းမြေအယောင်ဝယ်စစ်တမ်းကောက်ယူသူတွေကပြီးခဲ့တဲ့လပိုင်းကထုတ်ပြန်ခဲ့ပါဗျ။အမေရိကန်ပြည်ထောင်စုနယူးယောက်ပြည်နယ်ယူတီကာမြို့မှာအသက်73နှစ်အရွယ်ကရင်လူငယ်တူတေဆုံးခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်လို့ရဲတပ်ဖွဲ့ဝင်တွေကိုယ်ပေါ်မှာတက်ဆင်ထားတဲ့မှတ်တမ်းတင်ဗီဒီယိုကိုထုတ်ပြန်ခဲ့တာဟာပွင့်လင်းမြင်သာမှုရှိစေအတွက်ဖြစ်တယ်လို့ယူတီကာမြို့ရဲတပ်ဖွဲ့အကြီးအကဲကပြောပါရယ်။ပြီးခဲ့တဲ့ဇွန်လ28ရက်တောက်ကြနေ့ကရဲတပ်ဖွဲ့ဝင်တွေစစ်ဆင်နေစဉ်ပြစ်ခတ်မှုဖြစ်ရာကနေအမေရိကန်ရောက်ကရင်မိသားစုက၈တန်းကျောင်းသားလေးညမွေတေဆုံးခဲ့ရတာဖြစ်ပါရယ်ရှင်။
။ဒီနေ့အစီအစဉ်ကိုမက်ခင်လေးကပြောပြပေးသွားတာပါ။အင်္ဂါကြရဲ့အစီအစဉ်တွေကတလောက်ပါပဲရှင်။ဒီကနေ့ကြောက်အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်ဆူမွန်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့အယ်ဆန်ဒိုနဲ့ဂျွန်ဒရိုက်ဒန်တို့ပဲဖြစ်ပါတယ်။အခုထုတ်လွှင့်ပြီးတဲ့အတန်လွေအစီအစဉ်ကိုတော့အစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းတလဲပြန်ပြီးတော့နှာစင်နိုင်ပါတယ်။ view ကိုသားတော်တာဆင်ခဲ့ကြတဲ့အတွက်လည်းကျေးဇူးအထူးပဲတင်ရှိပါတယ်။တော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကျင်းပြီးတော့လိုရာဆန္ဒပြေဝါကြပါစေရှင်။ကျမနေပါပါ။